Welcome to the Voice of America in Burmese.
တော်စီအပေါင်းမင်္ဂလာရှိတဲ့မနေ့ကင်းကိုပိုင်ဆိုင်နေကြပါစီခင်ဗျာ။ VOA American တန်ရဲ့2018ခုနှစ်ဇွန်လ30ရက်စနေနေ့မနေ့ကင်းအစီအစဉ်ကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ2440 51တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါရခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်ကိုတောင်းဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာမနေ့ကင်းပါခင်ဗျာ။ဒီကနေ့မနေ့ဖက်တဲ့နေ့ကိုကိုကျော်အောင်နဲ့ကျွန်တော်ကြိုကြော်သိမ်းပြောပြမှာပါ။ကမ္ဘာကုန်သွယ်ရေးအဖွဲ့ WTO ကနေအမေရိကန်အနေနဲ့ချက်ချင်းချင်းနှုတ်ထွက်ဖို့မရှိပါဘူးလို့သမ္မတ Trump ကပြောပါတယ်။ကုလသမဂ္ဂဒင်းမှုချုပ်နဲ့ကမ္ဘာပံဥက္ကဋ္ဌကတနင်္ဂနွေနေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားအောင်မှာဖြစ်ပါတယ်။ပြည်ထောင်စုညီညွတ်ရေးညီလာခံနဲ့စစ်တရားစုပင်လုံတတိယအစည်းအဝေးကိုဇူလိုင်လ17ရက်နေ့ကနေ16ရက်နေ့ထိကျင်းပမယ်လို့နိုင်ငံတော်ဒီမင်္ဂန်ယုံ Facebook တွင်မှာဖော်ပြထားပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။အမေရိကန်နဲ့ရုရှားထိပ်သီးခေါင်းဆောင်တို့ဇူလိုင်16ရက်နေ့မှာတွေ့ဆုံဆွေးနွေးတဲ့အခါဘယ်လိုအကြောင်းအရာတွေကိုဆွေးနွေးဖို့ရှိပါလဲ။
I think a lot of good things can come with meetings with people. We had great meetings with President Xi of China. We have every place.
သမ္မတ Donald Trump ပြောကြားသွားတာပါ။ Ukraine, Syria, ပြည်ပခါလို့အပါအဝင်အခြားကိစ္စရပ်တွေကိုလည်းဆွေးနွေးဖို့ရှိပါတယ်။တခါဘယ် Brussels မြို့မှာ EU ဥရောပနိုင်ငံကခေါင်းဆောင်တွေအစည်းအဝေးမနေ့ကကျင်းပမှုမှာတိုးတက်မှုတွေရှိအောင်ဆွေးနွေးနိုင်ခဲ့ကြပါတယ်။ Pakistan, တရုတ်, India ဆက်ဆံရေးတွေကရောဘလို့ရှိသလဲဆိုတာကိုတင်ပြပေးမှဖြစ်တယ်လို့နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်သိန်းနဲ့ကိုကျော်အောင်လင်းတို့ပြောပြပေးပါအောင်ဗျာ
။ကမ္ဘာ့ကုန်သွယ်ရေးအဖွဲ့ WTO ကနေအမေရိကန်ပြည်ထောင်စုချက်ချင်းကြီးထွက်ဖို့အစီအစဉ်မရှိဘူးလို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။ကျွန်တော်တို့အပေါ် WTO ကတိတ်ကိုဆူဆူရွားရွားပြုမှုလှုပ်ဆောင်နေပါတယ်လို့မေရီလန်းပြည်နယ်ကနေနယူးဂျာစီပြည်နယ်ကိုခရီးတော်တစ်ခုသွား Air Force 1လေယာဉ်ပေါ်မှာသမ္မတထရမ့်ကတင်ထောက်တွေကိုပြောပါတယ်။နိုင်ငံတွေကြားကုန်သွယ်ရေးဆိုင်ရာစီမံစည်းကမ်းတွေချမှတ်လှုပ်ဆောင်နေတဲ့တခုတည်းသောကမ္ဘာလုံးဆိုင်ရာအဖွဲ့ဖြစ်တဲ့ WTO ကနေအမေရိကန်နှုတ်ထွက်ဖို့ရည်ရွယ်ထားပါသလားလို့မေးတဲ့အခါမှာတော့သမ္မတထရမ့်ကလောလောဆယ်တော့မထွက်ပါဘူး။ဒါပေမဲ့ကျွန်တော်တို့ကိုသူတို့မျက်မျက်တတဆက်ဆံရပါမယ်လို့ပြောပါတယ်။သမ္မတထရမ့်ကဥရောပသမဂ္ဂ EU စီးပွားရေးအင်အားကြီး9နိုင်ငံအဖွဲ့ G7 မြောက်အတ္တလန္တိတ်စာချုပ်အဖွဲ့ NATO ကမ္ဘာကုန်သွယ်ရေးအဖွဲ့ WTO တို့နဲ့ပူးပေါင်းဆောင်ရွက်စာပို့ပြီးတော့ထိတ်တိုက်တွေးဖို့ရည်ရွယ်ထားပုံရတာနဲ့မျှအခုလိုပြောဆိုလာတာပါ။ကုန်သွယ်ရေးနဲ့မဟာဗျူဟာပိုင်းမှာတနိုင်ငံကြီးစီနဲ့ဆက်ဆံလို့ဆောင်တာကအမေရိကန်အတွက်ပိုးပြီးကောင်းမယ်ဆိုတာကိုသမ္မတထရမ့်ကထပ်ခါလည်းလည်းပြောထားမှုပါလေ။ရုရှားတောင်ကိုရီးယားနဲ့နေတိုးအဖွဲ့ဆိုင်ရာအမေရိကန်တမန်ကြီးဟောင်းအလက်ဇန်ဒါဗတ်စပေါကဒီကိစ္စဟာပူတင်တွေထစ်ဒီထက်ပိုကောင်းစရာတော့မရှိတော့ပါဘူး။ကျွန်တော်တို့မာမိတ်တွေကိုအုံချပြီးထရမ့်နဲ့ပူတင်ကြားမိတ်ဖက်ဆက်ဆံရေးအသစ်တစ်ခုကိုဟယ်လ်ဆင်ကီအစည်းအဝေးမှာအခိုင်အမာတည်ဆောက်သွားနိုင်ကြမှာပါပဲလို့သမ္မတထရမ့်နဲ့သမ္မတပူတင်တို့ဟယ်လ်ဆင်ကီမှာတွေ့ဆုံမှာထစ်ဒီအစည်းအဝေးနဲ့ပတ်သက်လို့မှတ်ချက်ပေးပြောဆိုပါရစေ။
အမေရိကန်ပြည်ထောင်စုအတွင်းကိုတရားမဝင်ရောက်လာသူတွေပေါ်မှာချမှတ်ထားတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့လုံးဝသီးမခံမဲ့မူဝါဒကိုစန့်ကျင်ကန့်ကွက်ကြဖို့လူမှုကြီးကြပ်ရေးဆိုင်ရာလှုပ်ရှားနေကြတဲ့အုပ်စုတွေအမေရိကန်နိုင်ငံတဝမ်းမှာဒီကနေ့ဆန္ဒပြဖို့အစီအစဉ်ထားကြပါတယ်။နိုင်ငံတဝမ်းမှာဆန္ဒပြပွဲပေါင်း600ကျော်အောင်လှုပ်ဆောင်သွားဖို့လက်ဝဲရင်းလှုပ်ရှားမှုညွန်ပေါင်းအဖွဲ့တစ်ခုနဲ့အမျိုးသမီးရေးချီတက်လှုပ်ရှားတဲ့ကြတဲ့အဖွဲ့တွေကစီစဉ်နေကြတာဖြစ်ပြီးတော့ဆန္ဒပြသူတွေထောင်နဲ့တောင်းနဲ့ချီပြီးတော့ထွက်ပေါ်လာလိမ့်မယ်လို့မျှော်လင့်ရပါတယ်။သမ္မတထရမ့်အစိုးရအဖွဲ့ရဲ့အရင်ကချမှတ်ခဲ့တဲ့တရားမဝင်ရောက်လာသူမိဘနဲ့ကလေးငယ်တွေခွဲထားတဲ့ကိစ္စကိုမကျေနပ်ကြတဲ့မိခင်တွေရဲ့ထောက်ခံမှုတွေအကြီးအကျယ်ရထားတယ်လို့ဒီကနေ့လုံးမဲ့ဆန္ဒပြပွဲကိုစီစဉ်သူတွေကပြောပါတယ်။မြို့တော် Washington DC, New York, Los Angeles တို့လိုမြို့ကြီးတွေတည်းမကဘဲနယ်မြို့တွေမှာပါဒီဆန္ဒပြပွဲတွေပေါ်ပေါက်လာအောင်စီစဉ်ထားတာပါ။ဒီကနေ့ဆန္ဒပြပွဲတွေမှာဒီ Broadway ပြဇက်ကနာမည်ကျော်မင်းသားမင်းသမီးတွေလည်းပါဝင်ကြမှာဖြစ်ပြီးတော့အမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာမိဘနဲ့သားသမီးခွဲခြားခံထားရတာတွေကိုပြန်လည်စုံစည်းရေးလှုံ့ဆော်ကူညီသွားကြမှာလည်းဖြစ်ပါတယ်။လူတွေရဲ့ပြားပေးမှုကြောင့်တရားမဝင်ဝင်ရောက်လာခဲ့တဲ့မိဘနဲ့သားသမီးခွဲခြားဖမ်းဆီးထားမှုကိုသမ္မတထရမ့်ကရက်ဆိုင်ထားတယ်ဆိုပေမဲ့မိဘနဲ့ပြန်မဆုံနိုင်သေးတဲ့ကလေးငယ်တွေကအများပြားရှိနေတော့မှာပဲ
။စီးရီးယားနိုင်ငံမှာရုရှားကျော်တော်နောက်ခံပေးထားတဲ့စီးရီးယားတပ်ဖွဲ့တွေနဲ့တပုံတွေကြောင့်တိုက်ပွဲတွေအရှိန်မြင့်ပြီးဆက်ဖြစ်နေမယ်ဆိုရင်စီးရီးယားနောက်တောင်ပိုင်းဒါရာမြို့မှာလူသားကပ်ကြီးကြောက်ရောက်လာမယ်လို့လူခွင့်ဆိုင်ရာကုလသမဂ္ဂမှာအမည်ကြီးဇာယက်ရိုက်အဟူစိန်ကတောက်ကြနေမှာသတိပေးလိုက်ပါတယ်။လူထောင်ပေါင်းများစွာဟာတိုက်ပွဲတွေကနေလွတ်အောင်ထွက်ပြေးနေကြရတယ်လို့ကုလသမဂ္ဂကပြောပါတယ်။ဒါပေမဲ့ဂျော်ဒန်နိုင်ငံကသူတို့နယ်စပ်ကိုပိတ်ထားတာကြောင့်ဒုက္ခသည်တွေထွက်ပြေးတဲ့အဓိကလမ်းကြောင်းပြတ်တောက်သွားပြီးအရသားတွေဟာတိုက်ခိုက်မှုတွေကြောင့်မှပိတ်မိနေပွဲရှိတယ်လို့သတိပေးပါတယ်။ဒီအခြေအနေကြောင့်စိုးရိမ်မှုကြီးဖြစ်လာစေတယ်လို့လူခွင့်ရေးမဟာမင်းကြီးယုံပြောခွင့်ရမျိုးသမီးလစ်ထရော့ဆာက VOE ကိုပြောပါတယ်။
Taliban the bone in American Bidonzu Jama, Daya is a carpio soldier up in Lute Somu, Yapiare, Afghan Sepoema, J. A. Muri, Povolan, and Elo, Pakistan, and my chimpanide, Nanganaga, Sunibet Kuma, Teola, Dugam, Nedungabe, Taitunga Jabare, Yeshe, Ninja, Ye, Pipola, the Melongans, and Kuchamane, or Nature, Sunimuri, Pakistan Bureau, Islamabama, Chimpanina, Pipiro, Elima, Afghanet. Pakistan Lotto Kuzele, Yanoma Kuzele Homie, Tantamanui, Sipet Yashidin, Nowning at Pinyashini, Teopio Sunni Jabare. Talibango, American Pekka, Zakapio Dene, Tilu, Lolo, Afghan, Suya, Leshi Ninja, Lungan, Gumatiga, and Mabulu, Munigot Sunniwe, P. Topian, and Jetema Popia Tavare. Afghanistan, Pakistan, and Nanga, Tolan, Edrini, Yawi, Jabune, American Guletti, Lungans, and Mapalmo, Islamu Pekka, Sunniwe, Madika Tabio, Sunni Jaraba. Pakistan Beka Dikata Sunide Chakaro, Talibane Afghan Soya Jama Ninja the Bodunje, Yashibu Webare, Aina Poeja, Piana Show Baby or Ninjare, Yabu Suraka, Kekere Swimele, and it Dini Namuri to a song song on Minambu Toga, Yeti at Chapibare, Lusubare.
Few Americans and Menepa Nimavara Sizinibu, Menetown Igani Bro, Kunanaiti, Lightomida, Donzani, Kilohats, Goton Donga, Lightomida Lese, Kilohats, Conleshetonia. Lightometer Lizeshi, Kilohat Chowting Adonyane, Tutia Nai Wama, Lila Mida Diakuze, Kilohat Tinga Kongarogani, Tolu Binivari. Meneshinayani Gunaiti, Jale Tolu Zaguro, Lightometer Nese, Nesanga, Dozen Dugani, Payu Nasina.
Pirigani is in the Menevadina Udais a little Binivari. Kulamoga do Mujo Antonio Gudresne, Kababa Uta, Jim Yong Kim Luha. မနက်ခင်းကတော့ပြည်လာတဲ့လူညာဒုက္ခတွေထောင်ပေါင်းများစွာရဲ့လူအပ်ချက်တွေကိုစမ်းသပ်ဖို့အတွက်ဆူလန်လတ်တရဲ့တနင်္ဂနွေနေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်မယ်လို့ကုလသမဂ္ဂကတောက်ကြနေမှာသတင်းထုတ်ပြန်ပါတယ်။ကုလသမဂ္ဂသတင်းထုတ်ပြန်ချက်ထဲမှာဖော်ပြထားတဲ့လူညာဆိုတဲ့အသုံးအနှုန်းကိုမြန်မာအစိုးရကတော့အတိမပြုတုံ့ဆဲတာမရှိပါဘူး။ဒီနေ့ကြာခီးစဉ်ဟာဒေါက်တာဆ ဖြည့်ရရဖို့အတွက်လိုအပ်ချက်တွေကိုဘင်္ဂလားဒေ့ရှ်နဲ့နောက်ထပ်ဆွေးနွေးရေးအခြေခံချက်တွေချမှတ်မှာဖြစ်တယ်လို့ကုလသမဂ္ဂကပြောပါတယ်။လွင်မှုချုပ်နဲ့ကမ္ဘာ့ဥက္ကဋ္ဌတို့ဟာဒကာမျိုးတော်မှာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ခါစီနာနဲ့တခြားထိပ်တန်းတာဝန်ရှိသူတွေနဲ့တွေ့ဆုံပါမယ်။တနင်္လာနေ့မှာတော့ကောက်ဆက်ပဇာကဒုက္ခသည်စခန်းကိုသွားပြီးဒုက္ခသည်တွေအကူအညီပေးလူသားတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။
မြန်မာဆိုရနဲ့ကုလသမဂ္ဂတို့ကြားမှာရှုတ်ဝက်သဘောတူထားကြတဲ့အထက်မှာဘင်္ဂလားဒေ့ရှ်မှာရောက်နေကြတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေမြန်မာနိုင်ငံကိုပြန်လာတဲ့အခါနိုင်ငံသားဖြစ်ခွင့်ဒါမှမဟုတ်နိုင်ငံအတွင်းလွတ်လွတ်လပ်လပ်သွားလာနိုင်ခွင့်တွေနဲ့ပတ်သက်တဲ့အာမခံချက်တွေကိုရှင်းရှင်းလင်းလင်းရေးသားထားတာမရှိဘူးလို့ဇွန်လ29ရက်နေ့ထုတ် Writers သတင်းမှာဖော်ပြထားပါတယ်။ကုလသမဂ္ဂရဲ့ UNHCR နဲ့ UNDP တို့နဲ့မြန်မာအာဏာပိုင်တွေကြားမှာသဘောတူလက်မှတ်ရေးထိုးထားတဲ့ MOU နားလည်မှုစာချုပ်လွှဲရဲ့အသေးစိတ်ချက်လက်တွေကိုအများပြည်သူအားလုံးသိနိုင်အောင်တရားဝင်ထုတ်ပြန်ထားတာတော့မဟုတ်ပါဘူး။ဒါပေမဲ့ဒီစာချုပ်လွှဲရဲ့မိတ္တူတစ်စောင်ကို Writers လင်းဌာနကတောက်ကြနေမှာဖတ်ရပါတယ်။ဒီသဘောတူစာချုပ်လွှဲရဲ့မူကြမ်းကလည်း Internet Online မှာပေါ်ကြခဲ့တာပါ။ကုလသမဂ္ဂနဲ့သဘောတူညီချက်အရဘင်္ဂလားဒေ့ရှ်ရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုယ့်သဘောနဲ့ကိုယ်မြန်မာနိုင်ငံကိုပြန်လာတာကိုလက်ခံသွားဖို့ရှိပါတယ်။နိုင်ငံသားဖြစ်ခွင့်နဲ့ဒုက္ခသည်ဆိုင်ရာအခွင့်အရေးတွေကကုလသမဂ္ဂနဲ့မြန်မာအစိုးရအကြားညှိနှိုင်းမှုတွေမှာအဓိကအကျတဲ့ချက်တွေဖြစ်ပါတယ်။စာချုပ်မှာလည်းရေးသားထားတာကနေရပြန်လာသူတွေအနေနဲ့ရခိုင်ပြည်နယ်တွင်းမှာရှိတဲ့ဒီတခြားမြန်မာနိုင်ငံသားအလုံးဤသူလွတ်လပ်မှုတွေရလိမ့်မယ်။တည်ဆဲစီမင်းဥပဒေတွေရနေထိုင်နိုင်တယ်လို့ဆိုထားပါတယ်။ဒါပေမဲ့လည်းရခိုင်ပြည်နယ်ရဲ့ပြင်ပကိုရိုဟင်ဂျာတွေလွတ်လပ်စွာသွားလာလို့ရမယ်ဆိုတဲ့အာမခံချက်။ဒါမှမဟုတ်ရိုဟင်ဂျာတွေကိုလူလူလတ်လတ်သွားလာခွင့်ကနေပြီးတော့လောဆယ်တားမြစ်ထားတဲ့စီမင်းဥပဒေတွေကိုစာချုပ်မှာထဲမှာရေးသားထားတာကို Writers ကမတွေ့ရဘူးလို့ဆိုပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတော့မြန်မာအစိုးရကတော့လက်မခံပါဘူး။ Writers ကရရှိလာတဲ့သတင်းနဲ့ပတ်သက်ပြီးတော့မှတ်ချက်ရယူဖို့မြန်မာအစိုးရပြောခွင့်ရဥစော်ဒေးပါဝင်ချာရရှိတွေကိုတယ်လီဖုန်းချင်းချင်းခေါ်ခဲ့ပေးမယ်လဲအကြောင်းပြန်မှုဆိုပါတယ်နိုင်ငံသားဖြစ်ခွင့်နဲ့လွတ်လပ်စွာတော်လာခွင့်ဆိုတဲ့အရေးကြီးတဲ့ချက်တွေကိုရအောင်မညှိနှိုင်းနဲ့ငနေခဲ့တဲ့အတွက်လူခွင့်ရေးအဖွဲ့အစည်းတွေနဲ့ကုညီရေးအဖွဲ့တွေကတက်သမကကိုမကျေမနပ်ဖြစ်နေကြပါတယ
်ပြောစုညဉ့်ဉိုင်းညီလာခံ27ရာစုပင်လုံတတိယဆီဝေးကိုဇူလိုင်လ17ရက်နေ့ကနေ16ရက်နေ့ထိနေပြည်တော်ပြည်ဆိုင်ရာကွန်ဗင်းရှင်းဘူဒ္ဓနာမှာကျင်းပမယ်ကြောင်းနိုင်ငံတော်တမင်ခံပုဂ္ဂိုလ်ယုံ Facebook စာမျက်နှာမှာတင်ထားတဲ့သတင်းတစ်ပုဒ်မှာဖော်ပြထားပါတယ်ဇွန်လ29ရက်တောက်ကြနေ့ကနေပြည်တော်အမျိုးသားပြည်လည်တင်းမြေကြီးနဲ့ငင်းချိုင်းဘူဌာန NRPC မှာကျင်းပတဲ့15ကြိမ်မြောက်ပြည်တော်စုငင်းချိုင်းဆွေးနွေးမှုပူးတွဲကော်မတီ UPDJC အစည်းအဝေးမှာ27ရာစုပင်လုံတတိယအစည်းအဝေးကျင်းပမယ့်ရက်ကိုအခုလိုအတည်ပြုသတ်မှတ်လိုက်တာပါအခုကျင်းပမယ့်အစည်းအဝေးကို NCA လက်မှတ်မထိုးပါသေးတဲ့ EU အဖွဲ့တွေကဘယ်အဖွဲ့တွေကိုဖိတ်မယ်ဆိုတာအတိအကျမသိရသေးပါဘူး
ဒီနေ့ကျင်းပမယ့်နိုင်ငံတကာစစ်စွမ်းရည်ပြိုင်ပွဲမှာမြန်မာ၊ဗီယက်နမ်၊ဖိလစ်ပိုင်၊ပါကစ္စတန်၊ဆူဒန်နဲ့အယ်ဂျီးရီးယားစုစုပေါင်း6နိုင်ငံကပထမဆုံးအကြိမ်ပါဝင်ရှင်ပြိုင်ကြမှာဖြစ်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဆာဂျီရှူဂူကတောက်ချနေတော့ကပြောပါတယ်နေတိုအဖွဲ့နိုင်ငံတွေအပါအဝင်နိုင်ငံပေါင်း80ကျော်ကို2018ခုနှစ်နိုင်ငံတကာစစ်စွမ်းရည်ပြိုင်ပွဲမှာပါဝင်ဆင်နွှဲဖို့ဖိတ်ခေါ်ထားပြီးတော့ဒီပြိုင်ပွဲတွေကိုဇူလိုင်လ28ရက်နေ့ကနေပြီးတော့ဩဂုတ်လ17ရက်နေ့ထိနိုင်ငံ9ခုမှာခွဲပြီးတော့ကျင်းပမှာဖြစ်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်အလက်ဇန်ဒရာဇန်ချန်ကိုကသတင်းတောက်တွေကိုပြောပါတယ်
MMA 1 Championship Middleweight Champion မြန်မာစပယ်အုပ်လို့နာမည်ကျော်တဲ့အောင်လန့်အစံဟာတောက်ကြနေကရမုံမြို့မှာလုပ်တဲ့ Spirit of Warrior ကိုကံပညာတိုင်းပေါင်းစုံအသုံးပြုရှင်တဲ့ထွတ်သက်တဲ့ပွဲမှာသူ့ချန်ပီယံဘွဲ့ကိုကာကွယ်နိုင်လိုက်ပါတယ်။ဂျပန်တိုင်းပေါင်းစုံကစားသမား Ken Hasegawa နဲ့ရှင်တဲ့ထွတ်သက်တဲ့ပွဲမှာအောင်လန့်အစံက၅ကြိမ်မြောက်မှာ Hasegawa ကိုအလဲထိုးပြီးချန်ပီယံဘွဲ့ကိုကာကွယ်လိုက်တာပါ။ဒီနေ့ပွဲနဲ့တူအဓိကပြောချင်တာကအားလုံးစုစည်းညွှန်ရင်ငင်းချင်ရင်ပါဝင်ရအားလုံးကိုကြော်ဖြတ်အောင်မြင်နိုင်တယ်ဆိုတာပါပဲလို့ပွဲပြီးကျေးဇူးတင်စကားပြောတာမှာအောင်လန့်အစံကထည့်ပြောသွားပါတယ်ခင်ဗျာ
။စနေနေ့မနက်ခင်းထီတန်းရောက်မြန်မာနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိနဲ့ကိုကျော်နှင်းတို့ကြောပြခဲ့ကြတာပါအခုတော့နိုင်ငံတကာသတင်းတွေတွင်တဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်သွားပါမယ်အမေရိကန်နဲ့ရုရှားကြားယူကရိန်းနဲ့ဆီးရီးယားကပဋိပက္ခတွေလို2016အမေရိကန်ရွေးကောက်ပွဲမှာရုရှားဝင်ရောက်နှောက်ယှက်ခဲ့တဲ့ကိစ္စလို့အရှေ့ဥရောပမှာနေတိုးအဖွဲ့တိုးချက်ရေးလို့ကလားကြာရှိသဘောထားကွဲလွန်းနေတဲ့ကမ္ဘာလုံးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးဖို့ဇူလိုင်လ16ရက်နေ့မှာတွေ့ဆုံကြမယ်လို့နှစ်ဖက်ခေါင်းဆောင်တွေသဘောတူထားပါတယ်ဘရပ်ဆဲမြို့တော်မှာလုပ်မဲ့နေတိုးအဖွဲ့ထိပ်သီးအစည်းအဝေးပြီးပြီးချင်းမှာပဲသမ္မတဒေါ်နယ်ထရမ့်နဲ့သမ္မတပူတင်တို့ကြားထိပ်သီးအစည်းအဝေးလုပ်မှာဖြစ်ပြီးသားဒေတာတစ်ခုမှာတွေ့ဆုံမှုရွေးချယ်ထားပါတယ်ဆယ်လစ်ဒစ်ဟော့ပေးပို့တဲ့သတင်းလွှာကိုကိုကျော်ကျော်သိန်းပြောပြမှာပ
ါထိပ်သီးအစည်းအဝေးတွေဟာကမ္ဘာကြီးကိုပြောင်းလဲပြစ်နိုင်ပါတယ်ခေါင်းဆောင်တွေအနေနဲ့တယောက်ချောင်းတယောက်တိအောင်လုပ်ဖို့ရဟာတိတ်ကိုရည်ကြည်ရဲလို့1990ပြည့်နှစ်တွေကအနောက်ဂျာမနီဝန်ကြီးချုပ်ဖြစ်ခဲ့သူဗီလီဘရန့်ကပြောမှုပါတယ်ခေါင်းဆောင်တွေကြားစိတ်ပိုင်းရုပ်ပိုင်းအပြန်အလှန်ဆက်နွယ်မှုဟာအစမကြီးလာတဲ့ဆက်ဆံရေးတွေပြေလျော့စေဖို့ရာအသုံးဝင်တဲ့အကြောင်းအချက်တစ်ခုဖြစ်တယ်လို့ဖီလီဘရန့်ကယူဆပါတယ်သမ္မတဒေါ်နယ်ထရမ့်နဲ့သမ္မတဗလာဒီမီယာပူတင်တို့ကြားထိပ်သီးအစည်းအဝေးကိုဖင်လန်နိုင်ငံဟယ်စင်ကီမြို့တော်မှာကျင်းပမှာပါအမေရိကန်နဲ့ရုရှားကောင်းဆောင်တွေကြားတွေ့ဆုံပွဲတွေဟာဟယ်စင်ကီမြို့တော်အတွက်တော့အစိမ့်သက်သက်ကိစ္စမဟုတ်ပါဘူး1998ခုနှစ်ကအဲ့ဒီအချိန်အမေရိကန်သမ္မတဘီလ်ကလင်တန်နဲ့ရုရှားသမ္မတဘော်ရစ်ယယ်ဆင်တို့ဟယ်စင်ကီမှာတွေ့ဆုံမှုပါတယ်ဒါပေမဲ့အခုဒီချိန်တွေ့ဆုံပွဲကတော့အမေရိကန်သမ္မတရွေးကောက်ပွဲမှာအမေရိကန်သမ္မတရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးအဖွဲ့တာဝန်ရှိသူတွေနဲ့ရုရှားနိုင်ငံသားပူးပေါင်းကြံစည်တာတွေရှိသလားဆိုတာကိုစုံစမ်းစစ်ဆေးနေချိန်မှာပဲတွေ့ဆုံကြမှာမို့အထူးဆန်းဆုံးထိပ်သီးအစည်းအဝေးတစ်ခုဖြစ်လိမ့်မယ်လို့လေ့လာသူတွေကဆိုကြပါတယ်။ဟယ်စင်ကီမြို့ကန်တွေကြားမှာတော့ဒီထိပ်သီးအစည်းအဝေးပေါ်အမြင်တွေကအမျိုးမျိုးရှိနေပြီးဒီထဲကမြို့ကန်တဦးရဲ့အမြင်ကတော့
Yeah, happy that they meet first of all because both of them individually are talking
ပထမဆုံးအနေနဲ့သူတို့တွေ့ကြမှာကျွန်တော်ဝမ်းသာပါတယ်။ဘာကြောင့်လဲဆိုတော့သူတို့နှစ်ယောက်ဆုံးဟာစိတ်ပူဖို့ကောင်းတာတွေတစ်ခါတခါပြောတတ်ကြလို့ပါ။ဒါကြောင့်နောက်ဆုံးမှာသူတို့နှစ်ယောက်တွေ့ကြတာကကောင်းတဲ့ကိစ္စပါ
။ထိပ်သီးစည်းဝေးလုပ်မဲ့အကြောင်းသမ္မတအင်ဂျီတော်နဲ့ခရမလင်နန်တော်တို့ကကြာသပတေးနေ့မှာတရားရင်နဲ့ညင်ညာချက်ထုတ်ပြန်အတည်ပြုထားပါတယ်။သမ္မတထရမ့်ကတော့ဒီမတိုင်ခင်တရားကလေးကသမ္မတပူတင်နဲ့တွေ့ဆုံဖို့စီစဉ်နေပြီလို့ပြောတာ
ပါ။ I think a lot of good things can come with meetings with people. We had great meetings with president Xi of China.
ဒီနေ့ရကနေကောင်းတဲ့ကိစ္စအများပြဖြစ်လာနိုင်တယ်လို့ကျွန်တော်ယူဆပါတယ်။ဒေဥသမနာစီနဲ့သိတ်ကောင်းတဲ့ဆွေးနွေးပွဲတွေကျွန်တော်လုပ်ဖူးပါတယ်။ကျွန်တော်သွားတဲ့နေရာတိုင်းမှာဆွေးနွေးပွဲကောင်းတွေရှိပါတယ်။ဒါကြောင့်အခုလည်းကောင်းမွန်တဲ့ရလဒ်တစ်ခုတော့ထွက်လာနိုင်ပါတယ်
။နိုင်ငံကြားကိစ္စရပ်တွေအပြင်ယူကရိန်းနဲ့ဆီးရီးယားအရေးတွေလည်းဆွေးနွေးမယ့်အထက်မှာပါမယ်လို့သမနာထရမ့်ကပြောပေမဲ့အသေးစိတ်တော့မပြောပါဘူး။ကိစ္စရပ်အများပြပေါ်ဆွေးနွေးဖို့လိုတာကိုအမေရိကန်ဆိုရနားလည်တယ်ဆိုတာဒီစည်းဝေးကပြနေတယ်လို့ကုလသမဂ္ဂဆိုင်ရာရုရှားတာဝန်ကြီးဗက်ဆီလီနီဘန်ဇီယာကပြောပါတယ
် This is not just the wish of the two countries but this is the wish of the world as I said it's not needed
ဒါနဲ့နိုင်ငံတွေဖြစ်ချင်တာတသက်မဟုတ်ပဲတကဘာလုံးကဖြစ်ချင်တာပါကျွန်တော်ပြောထားသလိုပဲကျွန်တော်တို့နှစ်နိုင်ငံတည်းအတွက်ဒါကိုမလိုအပ်ပေမဲ့ကျွန်내တကဘာလုံးအတွက်လိုအပ်ပါတယ်ဘာကြောင့်လဲဆိုတော့တခုခုအပေါ်ကျွန်တော်တို့သဘောတူတယ်ဆိုရင်ကျွန်내တကဘာလုံးပို့ပြီးအသက်ရှူချောင်ကြလို့ပါပဲ
ခရီးမီးယားကျွန်းဆွယ်ကိုရုရှားက2014ခုနှစ်မှာသူပိုင်နယ်အဖြစ်တင်သွင်းလိုက်တာနဲ့ ယူကရိန်း ခြေပိုင်းက ခွဲထွက် ရေး ဝါရီတွေ ကို ပံ့ပိုးတဲ့ လိုရက်တွေ ပြင် စီးရီးယားမှာ စီးရီးအရ ဝင် ဆွတ်ဖက်တာတွေ ကြောင့် အနောက်ကမ္ဘာနဲ့ ရုရှား ကြား ဆက်ဆံရေးဟာ စီးအခစ် ပြီးကြတဲ့ကဆိုရင် အဆိုးဆုံး အဆင့်မှာ ရောက်နေတာပါ ခရီးမီးယား ဖြစ်ရက် ပြီးတဲ့ နောက် စီးပွားရေးအင်အားကြီး 7 နိုင်ငံ အဖွဲ့ G8 ကနေ ရုရှား ကို ထုတ်ပစ်လိုက်တာ ကြောင့် G7 ပြန်ဖြစ်သွားပါတယ် ရုရှား နဲ့ ပတ်သက်တဲ့ သမ္မတ ထရမ့် ရဲ့ အမြင် ကို နိုင်ငံသားဝန်ကြီး Mike Pompeo က အထက်လူတော် အမတ်တစု ကို ဗိုလ်ဒူးနေက ရှင်းပြပါတယ်
The president deeply believes that having Russia be part of these important geostrategic conversations.
ဒီ ပထဝီ မဟာဗျူဟာရေးရာ ဆွေးနွေးပွဲတွေ မှာ ရုရှား ကို လည်း ထည့် သွင်း ပါဝင် စေဖို့ ကိစ္စ ဟာ ရှောင်လွှဲ လို့ မရဘူး ဆိုတာ သမ္မတ က အလေး နဲ့ ယုံကြည်ပါတယ် ဒီ ကိစ္စ မှာ တမိုင်း ရှည်ကြီး ရှိ ထားတာ ပါ ကျွန်တော် အရွယ် ရောက် ပြီးတော့ ဘဝ တက်တန်း တစ်လျှောက် ပြန်မှတ် မိနိုင် သမျှ ရုရှား နဲ့ ဆက်ဆံ ရေး ဟာ မကောင်း ပါဘူး
ရုရှား နိုင်ငံ နဲ့ ပို ပြီး ကောင်း မွန် တဲ့ ဆက်ဆံ ရေး တည်ဆောက်ဖို့ သမ္မတ မဖြစ် ခင် ကတည်းက ကမစ္စတာ ထရမ့် က ပြော ဆို လာတာ ပါ ရုရှား နိုင်ငံ တခြား နိုင်ငံ တွေ နဲ့ ဆက်ဆံ ရေး အဆင့် ပြေတာ ကောင်း တဲ့ ကိစ္စ ပါ ဆိုတဲ့ ကိစ္စ မဟုတ် ပါဘူး လို့ ရုရှား နဲ့ ဆက်ဆံ ရေး ဘာ ကြောင့် တိုးတက် ကောင်း မွန် ခြင်း ရတယ် ဆိုတဲ့ အပေါ် သမ္မတ ထရမ့် က ရှင်းလင်း ပြော ဆို ထားပါ ပါ ခင်ဗျာ
ကိုကျော်ကျော်သိန်း ပြောပြ သွား တာ ပါ အခုတော့ EU ထိပ်သီး ဆွေးနွေးပွဲ ကို တင်ပြ ပါ မယ် ဘယ်ဂျီယံ နိုင်ငံ ဘရပ်ဆဲလ် မြို့မှာ ဥရောပ သမဂ္ဂ နိုင်ငံ တွေ က ခေါင်းဆောင် တွေ ရဲ့ အစည်းအဝေး ကို မနေ့က ကျင်းပ ခဲ့ပြီး သဘောတူညီမှု တွေ တိုးတက်မှု တွေ ရှိ အောင် ဆွေးနွေး နိုင် ခဲ့ ပါတယ် ဥရောပ နိုင်ငံ တွေ ရဲ့ ရွှေပြောင်း အခြေချသူ တွေ နဲ့ ပတ်သက်တဲ့ သဘောတူညီမှု ကို တစ်စိတ် တစ်ပိုင်း ရ ခဲ့ သလို ဥရောပ က နေ ပြည်တိုင် ခွဲထွက်ရေး နဲ့ ယူရို ငွေ 3000 ဆန်ရာ ဗန်နာယီ အဖွဲ့ ကို ပြန်လည် ဖွဲ့စည်းဖို့ ကိစ္စ ဆွေးနွေး နိုင် ခဲ့ ပါတယ် Lisa Bryant Paris မြို့ က နေ ပေးပို့တဲ့ သတင်း လွှာ ကို ကို ကျော် အောင် လင်း တင်ဆက်ပါ မယ်
EU ဥရောပ သမဂ္ဂ ခေါင်းဆောင် တွေ ရဲ့ ဘရပ်ဆဲလ် မြို့ က ဆွေးနွေးပွဲ ဟာ တောက်ကြနေမနေ့ ခင်း ထိ မနာတမ်း ဆွေးနွေး ခဲ့ ကြတာ ပါ 28 နိုင်ငံ စု ပေါင်း ထား တဲ့ ဥရောပ သမဂ္ဂ တွင် ရွှေပြောင်း ခြေချ နေထိုင် သူ တွေ နဲ့ ပတ်သက် လို့ သဘောထား ကွဲလွဲမှု တွေ က ကြီးကြီးမားမား ရှိ နေ ပေမဲ့ လည်း တောက်ကြနေ ဆွေးနွေးပွဲ က နေ အတိုင်းအတာ တစ်ခု ထိ သဘောတူညီမှု တွေ ရ ခဲ့ ကြတယ် လို့ ဆိုရမှာ ပါ ဒါပေမဲ့ ရှေ့မှာ လုပ်ဆရာ တွေ က အများကြီး ရှိ နေ သေးတယ် လို့ ဥရောပ ကောင်စီ ရဲ့ အကြီးအကဲ Donald Tusk ကပြောပါ တယ်
As regards our deal on migration it is far too early to talk about a success
ရှေ့ပြောင်း အခြေချ နေထိုင်မှု ဆိုင်ရာ ကျွန်တော်တို့ ရဲ့ သဘောတူညီချက် နဲ့ ပတ်သက် ပြီး အောင်မြင်မလား ဆိုတဲ့ ကိစ္စ က ပြောဖို့ တော်တော် ဆော့ ပါ တယ် ဥရောပ ကောင်စီ မှာ သဘောတူညီမှု ရ တဲ့ အထိ ကျွန်တော်တို့ လုပ်သွား ရ အောင် မှာ ပါ ဒါပေမဲ့ ဒါက လုပ်ရမယ့် လုပ်ငန်း တွေ ထဲ မှာ အလွယ်ဆုံး အစိတ်အပိုင်း ဖြစ် ပါ တယ်
အခက်ဆုံး အပိုင်း က တော့ လုပ်ငန်း စဉ် ကို ဖြစ်မြောက် အောင် အကောင့် ထဲ ပေါ်တဲ့ ကိစ္စ ပဲ ဖြစ် လိမ့်မယ် လို့ လည်း ဥရောပ ကောင်စီ ရဲ့ အကြီးအကဲ Donald Tusk က ဆို ပါ တယ် EU ခေါင်းဆောင် တွေ သဘောတူညီ ခဲ့ ကြ တဲ့ ထဲ မှာ EU ဖွဲ့ဝင် နိုင်ငံ တွေ ရဲ့ နေဆက် တွေ ကို ပို့ ပြီးတော့ တင်းကျပ် ဖို့ ခေလုံးမဲ့ တောင်းခံ သူ တွေ ကို စီစစ်မဲ့ စခန်း တွေ နိုင်ငံ အတွင်း မှာ ရော ပြင်မာ ပါ ထူထောင် သွား ဖို့ ခေလုံးမဲ့ တောင်း သူ တွေ ရဲ့ အကြောင်း ပြချက် တွေ ကို အခု တက် ပို့ ပြီးတော့ ခက်မြန်မြန် စစ်ဆေး သွား ဖို့ ဆိုတဲ့ အချက် တွေ ပါဝင် ပါ တယ် ဒါပေမဲ့ လည်း အဲ့ဒီ စီစစ် ရေး စခန်း တွေ ကို ကိုနီ ကိုဟန် နဲ့ ဖွင့် ရမှာ ဖြစ် ပြီး ဒီ လုပ်ငန်း တွေ အတွက် ဘယ် နိုင်ငံ က ကမ္ဘာထ လုံး မှာ လဲ ဆိုတာ က တော့ ရှင်းရှင်း လင်းလင်း မ သိ ရ သေး ပါ ဘူး ရွှေပြောင်း ခြေချ နေထိုင် သူ တွေ ကို တခြား နိုင်ငံ တွေ က အခု တက် ပို့ ပြီးတော့ လက်ခံ ပေး ဖို့ အီတလီ နိုင်ငံ က တိုက် တွန်း နေ ပေမဲ့ လည်း အထူး သဖြင့် အရှေ့ ဥရောပ နိုင်ငံ တွေ က လက်ခံ ဖို့ ညှင်း နေ တာ ကြောင့် ဒီ သဘောတူညီချက် က မြေကာ မတ်တ အဆင့် ပဲ ရှိ တယ် လို့ လေလာ သုံးသပ် သူ တော်တော် များ က ပြော နေ ပါ တယ် ဂျာမနီ ဝန်ကြီးချုပ် Angela Merkel က တော့ ရွှေပြောင်း ခြေချ သူ တွေ နဲ့ ဆိုင် တဲ့ လုပ်ငန်း စဉ် တွေ ကို တိုးတက် အောင် လုပ် စေ ခြင်း တွေ ကြ တဲ့ ဥရောပ သမဂ္ဂ ခေါင်းဆောင် တွေ က တူ ပါ
သဘောတူညီချက် က ကောင်း မွန် တဲ့ လက္ခဏာ တစ်ခု ပါ တယ် အများလက်ခံနိုင်မဲ့ခေလုံးခွင့်ဆိုင်ရာလုပ်ငန်းစဉ်တစ်ခုကိုဖန်တီးနိုင်ဖို့လုပ်စရာတွေအများကြီးလိုအပ်ပါတယ်။ဥရောပသမဂ္ဂအနေနဲ့ဒါကိုဆက်ပြီးလှုပ်ဆောင်သွားနိုင်မယ်လို့လည်းထင်ပါတယ်။ပြင်သစ်သမ္မတ
Emmanuel Macron ကလည်းအခု EU အစည်းအဝေး မှာ သဘောတူညီချက် ရခဲ့တာကြောင့်အားတက်နေပါတယ်။
Nous avons hier montré qu'un accord était possible.
ခုရလိုက်တဲ့ သဘောတူညီချက် က ဥရောပ နိုင်ငံ တွေ အချင်းချင်း ပူးပေါင်း ဆောင်ရွက်မှု ဥရောပ နိုင်ငံ သား တွေ နဲ့ ဥရောပ ရဲ့ တန်ဖိုး တွေ ကို အကောက်အွယ် ပေး ကြမယ် ဆိုတာ တွေ ကို ထင်ရှားစေတဲ့ သဘောတူညီချက် ပါပဲ။
Italy ဝန်ကြီးချုပ် Giuseppe Conte ကလည်း အခုလို သဘောတူညီချက် ရလိုက်လို့ ကျေနပ်နေပုံ ရပါတယ်။ ရွှေပြောင်း ခြေချသူ တွေ အုံ နဲ့ ကျင်း နဲ့ ဝင် ရောက် လာ နေတဲ့ ဒဏ် ကို Italy တ နိုင်ငံ နဲ့ စု ပြီးတော့ ခံရ ရမှာ မဟုတ် တော့ ဘူး လို့ သူ က ဆို ပါတယ်။ ဥရောပ နိုင်ငံ တွေ စီ ကို ရွှေပြောင်း ခြေချသူ တွေ ဝင် ရောက် လာ တဲ့ နှုန်း က အခု လ ပိုင်း တွေ အတွင်း မှာ ကျဆင်း နေ ပါတယ်။ 2015 ခု နှစ် တုန်း က ဆို လို့ ရှိရင် လူပေါင်း 1,000 ကျော် ဝင် လာ ခဲ့တာ ပါ။ ဒီ နှစ် ထဲ မှာ 1,000 လောက် ပဲ ရှိ ပါ သေး တယ်။ ရွှေပြောင်း ခြေချသူ တွေ ရဲ့ ကိစ္စ ကို ဥရောပ သား တော်တော် များ များ က အကြက်တဲ တစ်ခု ပရိပက္ခ တစ်ခု လို့ မြင် နေ ကြ တော့ မှာ ပဲ။ အများ ကြိုက် နိုင်ငံ ရေး သမား တွေ က ဒီ ကိစ္စ အပေါ် မှာ အမျက် ထုတ် သွား မလား Islamic အစွမ်းရောက် ဝါဒ ကြီး ထွား လာ မလား စတာ တွေ ကို လည်း တော်တော် များ များ က စိုးရိမ် နေ ကြ တာ ပါ။ MSF လို့ ခေါ် တဲ့ နေ ချားမဲ့ ဆရာဝန် များ အဖွဲ့ က တော့ အခု EU ဆွေးနွေးပွဲ က ရ တဲ့ သဘောတူညီချက် ကို အပြင်းထန် ဝေဖန်ပါတယ်။ ထိတ်လန့်စရာ ကောင်း တဲ့ အခြေအနေ တွေ ကြားက နေ ပြီးတော့ လွတ်မြောက် အောင် ထွက်ပြေးလာခဲ့ ပြီးတော့ ဥရောပ နိုင်ငံ တွေ စီ ကို ရောက် အောင် လာကြ သူ တွေ ကို လူမဆန်တဲ့ဆက်ဆံမှုမျိုးနဲ့ကြုံစင်မဲ့သဘောတူညီချက်လို့အပြစ်ပြောပါတယ်။ရွှေပြောင်းအခြေချမှုပြဿနာကပြီးပြတ်မသွားနိုင်ဘူးဆိုတာကတော့သိကြပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကပဲလစ်ပြားကမ်းခြေဆောင်အဖွဲ့ကြီးညာချက်ထဲမှာရွှေပြောင်းခြေချသူ100လောက်ပင်လယ်ထဲမှာပျောက်ဆုံးနေတယ်။အားလုံးသေဆုံးသွားကြပြီလို့ယူဆရတဲ့အကြောင်းဖော်ပြထားပါတယ်။ဘရဆယ်မြို့ကဥရောပသမဂ္ဂခေါင်းဆောင်တွေရဲ့ဆွေးနွေးပွဲမှာအောင်မြင်အောင်မဆွေးနွေးနိုင်ခဲ့ကြတဲ့အဓိကအကြောင်းအရာနှစ်ခုရှိပါသေးတယ်။အဲ့ဒါတွေကတော့ဥရောပသမဂ္ဂတွေကနေပြီးတော့ဗြိတိန်ခွဲထွက်မဲ့ကိစ္စနဲ့ယူရိုငွေ3စုံဆိုင်ရာတမကကိုပြုပြင်ပြောင်းလဲလှုပ်ဆောင်ဖို့ကိစ္စတွေပါပဲ။ဗြိတိန်ခွဲထွက်ရေးကိစ္စဟာလည်းအခက်အခဲဆုံးကိစ္စတစ်ခုအဖြစ်ဆက်ပြီးတော့ရှိနေတော့မယ်။ EU နဲ့ဗြိတိန်ကြားမှာအခုထိသဘောတူညီမှုတွေမရနိုင်သေးဘူး။ဒါကအော်တိုဘာလမှာဖြစ်အောင်လုပ်ရမယ့်ကိစ္စပါလို့ဥရောပကောင်စီရဲ့အကြီးအကဲဒေါ်နယ်တုတ်စ်ကပြောပါလေ
။ခုအကြောင်းအရင်းပြောပြခဲ့တာပါ။ဥရောပနိုင်ငံတွေရဲ့အခြေအနေကနေခုတော့အာရှဘဲကအကြောင်းတွေကိုလည်းပြောပြခြင်းပါလေ။အိန္ဒိယပါကစ္စတန်နိုင်ငံကြားဆက်ဆံရေးတိုးတက်ကောင်းမွန်လာအောင်တရုတ်နိုင်ငံကဂျိုးပန်လှုပ်ဆောင်နေပါတယ်လို့ပြောပါတယ်။ဒီချိန်ထဲမှာပါကစ္စတန်ဟာတရုတ်ရဲ့ကျွေးမီထောင်ချောက်ထဲမှာနှင်းနေပြီဆိုတဲ့ဆွဆွဲပြောဆိုမှုတွေဟာအခြေအမြင့်မရှိတဲ့ဝါဒဖြစ်မှုတသက်တာဖြစ်တယ်ဆိုပြီးတရုတ်နိုင်ငံကပယ်ချလိုက်ပါတယ်။ VOA သတင်းတော့ IS Group ပေးပို့တဲ့သတင်းလွှာကိုတင်ပြချင်ပါတယ်။ပါကစ္စတန်နိုင်ငံနဲ့ဆက်ဆံရေးတိုးတက်ကောင်းမွန်လာအောင်လို့သူ့ရဲ့အိန္ဒိယချင်းအိန္ဒိယနိုင်ငံကိုတရုတ်ကဖြောင်းပြဖို့ကြိုးစားနေတယ်လို့ဆိုပါတယ်။အိန္ဒိယပါကစ္စတန်နှစ်နိုင်ငံရန်ဖြစ်နေမဲ့အစားဒေသတွင်းအကြမ်းဖက်တိုက်ခိုက်မှုကိစ္စတွေမှာအတူလက်တွဲဖြေရှင်းမှုကိုလည်းတိုက်တွန်းနေတာပါဒီအကြောင်းပါကစ္စတန်နိုင်ငံဆိုင်ရာတရုတ်တန်ယုံဒုတိယတာဝန်ခံလီဂျန်ကျောက်ကအစ္စလာမဘတ်မြို့မှာပြုလုပ်တဲ့ရှာရှာပပသတင်းစာရှင်းလင်းပွဲအတွင်ပြောသွားပါတယ
်ပါကစ္စတန် and India relationship is now at a new low China has been
ပါကစ္စတန် India ဆက်ဆံရေးကလက်ရှိမှာအတိမကောင်းလာပါဘူးဒါကြောင့်တရုတ်ကအိန္ဒိယနိုင်ငံကိုချဉ်ကပ်ပြီးပါကစ္စတန်နဲ့ဆက်ဆံရေးကောင်းမွန်အောင်လုပ်ဖို့တိုက်တွန်းနေတာပါ။ဒါကနှစ်နိုင်ငံစလုံးအတွက်အကျိုးရှိစေမယ့်ကိစ္စပါ။အ
ိန္ဒိယပါကစ္စတန်နှစ်နိုင်ငံကြားနျူကလ িয়ার လက်နက်အပါအဝင်စစ်လက်နက်ပစ္စည်းတွေအပြိုင်ဆိုင်ထုတ်ပြီးရန်ဆောင်နေတာဟာတယံဇာရတွေကိုဖြုံးတိရာရောက်နေတာမို့အဲ့ဒါတဲ့စာရင်သူတို့ပြည်သူတွေအတွက်စီးပွားရေးတိုးတက်ကောင်းမွန်အောင်အတူလက်တွဲလုပ်သင့်တယ်လို့တရုတ်တန်ရာရှိကဖြည့်ဆွက်ပြောပါတယ်။သိမကြသေးခင်ကပဲတရုတ်နဲ့အိန္ဒိယတို့ပေါင်းပြီးအာဖဂန်နစ္စတန်နိုင်ငံမှာစီးပွားရေးစီမံကိန်းတစ်ခုအတူလုပ်ဖို့ဆုံးဖြတ်ချက်ချလိုက်တာဟာဒေသတွင်းတင်းမာမှုကိုရှော့ချနိုင်မဲ့အစီအစဉ်ရဲ့တစိ့တစ်ပိုင်းဖြစ်တယ်လို့သူကပြောပါတယ်။ဒီလိုအာဖဂန်နစ္စတန်ကိစ္စမှာအိန္ဒိယပါလာတာကိုအိန္ဒိချင်းပါကစ္စတန်ကမစိုးရိမ်မှုကိုလည်းတရုတ်ကနားချထားတယ်လို့လီဂျန်ကျောက်ကပြောပါတယ
်။ Pakistan is sensitive to any role you know given to India.
အာဖဂန်နစ္စတန်မှာအိန္ဒိယပါဝင်လာမယ့်ကိစ္စပေါ်ပါကစ္စတန်ကတိတ်ဆိုးရနေတာပါ။တကယ်တော့အာဖဂန်အစိုးရဝန်ထမ်းတွေကိုလက်ကျင့်ပေးရေးအစီအစဉ်တချို့နဲ့တခြားစီမံကိန်းလေးတွေမှာအိန္ဒိယနဲ့လက်တွဲလုပ်သွားမှာမို့ဒီလိုတင်းငယ်တဲ့ခြေလှမ်းတွေအတွက်စိုးရင်စရာမလိုပါဘူး
။အိန္ဒိယဟာအာဖဂန်စစ်တပ်အပေါ်သူ့ရဲ့ကြီးထွားလာနေတဲ့ဩဇာကိုအသုံးချရင်းနေစားဖြတ်ကျော်အကြမ်းဖက်တိုက်ခိုက်မှုတွေကိုအကူအညီပေးပြီးပါကစ္စတန်နိုင်ငံကိုမတည်မငြိမ်ဖြစ်အောင်လုပ်နေတယ်လို့ပါကစ္စတန်ဘက်ကဆွဆွဲပါတယ်။အဲ့ဒီဆူဆွဲချက်ကိုအာဖဂန်ကရောအိန္ဒိယဘက်ကပါညှင်းဆို့ထားပါတယ်။တစ်ဖက်မှာလည်းလွန်ခဲ့တဲ့၄နှစ်ကစလို့တရုတ်ကပါကစ္စတန်မှာဘယ်မာမနဲ့မတူအောင်ဒေါ်လာဘီလီယံပေါင်းများစွာရင်းနှီးမြှုပ်နှံနေတာကြောင့်ပါကစ္စတန်ဟာတရုတ်ရဲ့ကျွေးမီထောင်ချောက်ထဲရောက်နေပြီဆိုတဲ့ဆူဆွဲပြောဆိုမှုတွေဟာတကယ့်စီးပွားရေးပညာရှင်မဟုတ်သူတွေရဲ့အခြေအမြင့်မရှိတဲ့ဝါဒဖြန့်မှုတသက်တာဖြစ်ပြီးတရုတ်ရဲ့ခေတ်သစ်ပိုလန်မကြီးစီမံကိန်းကိုဆန့်ကျင်ရာရောက်နေတာကြောင့်အဲ့ဒီပြောဆိုမှုတွေကိုတရုတ်နိုင်ငံကလက်မခံပယ်ချကြောင်းတရုတ်တန်ယုံဒုတာဝန်ခံလီဂျန်ကျောက်ကပြောပါတယ
် The Pakistani government is not borrowing a single dollar to complete this project so there's no
အဲ့ဒီစီမံကိန်းတွေအတွက်ပါကစ္စတန်အစိုးရကငွေတရားတစ်ချက်မှချိန်ငါတာမျိုးမရှိပါဘူးဒါကြောင့်အဲ့ဒီအကျွေးလိုသတ်မှတ်ပြောဆိုနေကြတဲ့ငွေကြေးဆိုင်ရာကိစ္စနဲ့ပတ်သက်လို့ပြန်ဆက်ရမယ်ဆိုတဲ့တောင်းအမျိုးလည်းပါကစ္စတန်မှာမရှိပါဘူးဆိုတော့ကပါကစ္စတန်ကိုအကျွေးမီးဝိုင်းနေပြီလို့ပြောရင်ပြောနေသူတွေဟာစီးပွားရေးပညာရှင်အတုတွေပဲဖြစ်ပါတယ
်။တရုတ်ရဲ့ခေတ်သစ်ပိုလန်မကြီးစီမံကိန်းအောက်ကတရုတ်ပါကစ္စတန်ဈေးညံနှမ်းမကြီးအတွက်လောလောဆယ်တရုတ်ကဒေါ်လာ19ဘီလီယံဘို့ရင်းနှီးမြှုပ်နှံထားတာပါ။အဲ့ဒီစီမံကိန်းတွေကိုတရုတ်စီးပွားရေးဘဏ်အပါအဝင်ပါကစ္စတန်နဲ့တရုတ်ပုဂ္ဂလိကကုမ္ပဏီတွေကရင်းနှီးမြှုပ်နှံနေကြတာဖြစ်ပါတယ်ခင်ဗျာ
။ဆရာရှင်များရှင်ဒီကိပီနေအတွင်းဖြစ်ပွားခဲ့တဲ့လူခုရေချိုးဖောက်မှုတွေမှာတာဝန်ရှိသူတွေအဖြစ်ဆွဆွဲပြီးဒုတိယဗိုလ်ချုပ်ကြီးတဦးနဲ့ဗိုလ်ချုပ်တဦးအပါအဝင်မြန်မာလုံခြုံရေးအရာရှိ9ဦးကို EU ဥရောပသမဂ္ဂနဲ့ကနေဒါနိုင်ငံတို့ကပြစ်မှတ်ထားတန်ခတ်ပိတ်ဆို့မှုတချို့ကိုချမှတ်လိုက်ပါတယ်။ ဒီလိုနိုင်ငံတကာရဲ့တံခါးရေးယူမှုတွေကဘယ်လောက်ထိထိရောက်တဲ့ဖြစ်ရဖြစ်လာနိုင်ပါလဲမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်အပေါ်မှာရောရဲကဲမှုတွေရှိလာနိုင်ပါသလားဘယ်လိုပပနဲ့နဲ့တုံ့ပြန်ကင်တွယ်စင်ပါလဲလမ်းနဲ့စနေနေ့ည10:00လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလို့သူတွေအနေနဲ့ voa@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ voa ရဲ့ facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါရစေ။ဒီကနေ့စနေည
voa ရဲ့တရားရည်လိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်ပါရစေ။ အခုတော့မြေမြုံမှိုင်းကြောက်ဒီရှမ်းနဲ့ကချင်ပြည်နယ်မှာသေဆုံးမှုအများဆုံးဖြစ်နေရတဲ့အကြောင်းကိုတင်ပြခြင်းပါတယ်။မြန်မာနိုင်ငံကလက်နက်ကန်ပဋိပက္ခတွေအတွင်အသုံးပြုနေတဲ့မြေမြုံမှိုင်းဒဏ်ကြောင့်ထိခိုက်သေဆုံးမှုအများဆုံးကျောင်းရတဲ့ထက်မှာရှမ်းပြည်နယ်နဲ့ကချင်ပြည်နယ်ကအများဆုံးဖြစ်ကြောင်းရှမ်းပြည်နယ်အစိုးရကပြောကြားလိုက်ပါတယ်။တိုင်းသားဒေသတွေမှာတိုက်ပွဲတွေဆက်လက်ဖြစ ညမနေကချက်ချင်းဒီအဖွဲ့ကထုတ်ပြန်ချက်ရရှမ်းပြည်နယ်နဲ့ကချင်းပြည်နယ်ဘက်မှာမိုင်းကြောက်တန်ရရသူများဆုံးဖြစ်ခဲ့ကြောင်းပြောဆိုလိုက်တာပါတရားဝင်စီရင်မှာမပါသေးတဲ့ထိခိုက်မှုတွေရှိနေသေးတယ်လို့လဲရှမ်းပြည်နယ်တောင်ကြီးမြို့ကမြေမြို့မိုင်းအန္တရာယ်အသိပညာပေးလုပ်ငန်းဆွေးနွေးညှိနှိုင်းရေးခန်းနာမှာရှမ်းပြည်နယ်ဆိုရဖွဲ့ဝင်ဒေါက်တာအောင်တန်းမောင်ကပြောဆိုလိုက်တာပါမသိက
Pai, Muse, Namadu, Mando, Nansan, Chang Menu Lirima, Napeta Retonare, Mindu Jiao, Tirakan, Tikai Tizo Muri, Tula Nicarawa, the Mimu Mindu Ha, Yingrega Shilare, Mindu TV, Leshi Suyan in it, Mimu Mind and the Tibina Bilunga Lusong Lirelu, Wunji Tauga, Aundam Manga, Kulu Sepio Ware.
แกอยู่ได้สิโซยาอันนี้แกจริงๆแล้วเป็นนั้นนี่ปีนี่เลยอีหมายชื่อได้คําว่าทําอะไรไปแล้วแล้วชื่อรู้แล้วแต่โหเลยแล้วลุงโมนะไอ้อาเซียนเนี่ยกูว่ามีทําอะไรได้สิอ่ะนี่แล้วดูกระเชิญนี่เนี่ยเพิ่นมาตําหรอเนี่ยกระเชิญรู้ลายยิตําหรอเกยอีจาขันเนี่ยมีเพิ่นมาแล้วมีมุ่งหมายอันเดียวตัวซวยเนี่ยเสร็จลูกกระเชิญยืนชัยอยู่จุซองอุซังอองก็ပြောว่าเด้
ဒီမိလိကနဲ့အနောက်ခံဘက်မုံကောင်းမြို့နယ်တို့ဖောက်ကမြို့နယ်တို့တနိုင်းမြို့နယ်တို့အဲ့ဘက်မှာများပါတယ်ကွာအဓိကအားဖြင့်နောက်တော့စက်ကွန်တစ်ခုနဲ့အော်တိုဘာလာကစပြီးတော့မတန်းစွမ်းဥပဒေအရမိုင်းတိမှန်ပြီးမတန်းစွမ်းသူတွေကိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချသရေးဝန်ကြီးဌာနကနေစတင်ကူညီထောက်ပံ့ခဲ့တာပါကယ်ဆယ်ရေးနဲ့လူမှုဝန်ထမ်းဦးစီးဌာနညွှန်ကြားရေးမှူးဦး
ယူနီဆက်ကနေထုတ်ပြန်ထားပါတယ်ရပါနိုင်ငံဟာမြေမြုပ်မှန်အစိုးရဆုံးအတုံးကြီးတဲ့နိုင်ငံစင်းထဲမှာပါဝင်နေစဲလို့လဲမြေမြုပ်မှန်စောင့်ကြည့်ရေးဖို့ရဲ့အစီအစဉ်ခန်းစာမှာဖော်ပြထားပါတယ်ခင်ဗျာပြည်ဝေဒရင်းတော်နိုင်ကွင်းဖြစ်ပါတယ်မကြခင်ဒုတိယနိုင်ဝဲအတွင်းမှာတော့အမေရိကန်အီဒီယန်အင်္ဂလိပ်သင်ခန်းစာမြို့သမီးကဏ္ဍနဲ့သိပ္ပံနဲ့နှီးပညာစာရတွေကိုနားဆင်ရဖို့ရ
ဒီဝေမြန်မာပိုင်းရဲ့အတန်းလွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။
ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA အမေရိကန်တန်ကစနေနေ့မနက်ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနူမီတာ24 kHz 11.33 ညလိုင်းနူမီတာ40 kHz 943ညလိုင်းနူမီတာ51 kHz 5805တို့ကနေထုတ်လွှင့်နေသလိုလိုင်းလမ်းမီတာ190ကပါတိုးချက်ထုတ်လွှင့်သွားမှာပါအခုဒုတိယပိုင်းနိုင်ငံဝယ်တွင်ကမ္ဘာမီဒီယာတွေကမြန်မာပြည်မနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူသိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ရမှာဖြစ်တယ်လို့အမျိုးသမီးကဏ္ဍတင်ဆက်တဲ့အခါမှာတော့
ကျွန်မ US Army ရဲ့ကိုဝင်လာတာမထင်မှတ်ပဲနဲ့ဝင်လာတာဘာလို့လဲဆိုတော့ကျွန်မ High School ပြီးလဲပြီးရော
အကြခင်နောက်ပိုင်းမှာအပြည့်စုံကိုတင်ဆက်သွားဖို့ရှိပါတယ်အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေကြတဲ့မြန်မာပြည်ဆိုင်ရာ Editor အဖွဲ့နဲ့သတင်းဆောင်မတွေကိုမူရင်းအပေါ်မပြတ်ဦးကျော်ဇန်တာကစူးစီးတင်ဆက်ထားပါတယ်
ဒီခိုင်အေးမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်ကိုတရုတ်ကူညီမဲ့ဆွဲခေါင်းစဉ်နဲ့ရန်ရှင်ရဲ့ဆမာကို Global Times မှာဖတ်ရပါတယ်။ဒီခိုင်ပြဿနာပြည်လဲရေးတစ်စစ်တည်းသာအဖြစ်ဒုက္ခသည်တွေအများဆုံးပြန်ပို့ရေးနေဆက်ဒေတာဖွံ့ဖြိုးရေးအပါအဝင်အချက်၄ရပ်ကိုတရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးဟာမြန်မာဘင်္ဂလားဒေ့ရှ်ဝန်ကြီးတွေနဲ့သဘောတူညီမှုရခဲ့တယ်လို့ရေးပါတယ်။ဒီပြဿနာဟာမြန်မာဘင်္ဂလားဒေ့ရှ်ဆွေးနွေးဖြစ်ရှင်းရမယ်ဒီနှစ်နိုင်ငံရဲ့ဆန္ဒနဲ့အညီနိုင်ငံတကာကူညီရမယ်ဆိုတာဟာတရုတ်နိုင်ငံအနေနဲ့ဆက်လက်မတက်လက်ခံလာတဲ့သဘောထားဖြစ်ပါတယ်တဲ့အဲ့ဒီနှစ်နိုင်ငံကလည်းတရုတ်ရဲ့အကူအညီကိုမျှော်လင့်သလိုအင်းကြီးချင်းတူအနေနဲ့တရုတ်ကလည်းလိုအပ်တဲ့အကူအညီကိုပေးရမှာဖြစ်ပါတယ်တဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံတဲ့နေရာမှာနှစ်နိုင်ငံရဲ့ဆန္ဒနဲ့အညီပြန်လည်နေရာချထားရေးအရေးပေါ်အထောက်ပံ့ပေးရင်းနဲ့ဆောက်လုပ်ရေးနှစ်နိုင်ငံနယ်စပ်ဒေသဖွံ့ဖြိုးရေးဒေသခံတွေရဲ့လူနေမှုအဆင့်အတန်းမြင့်မားရေးတို့မှာတရုတ်ကကူညီမယ်လို့ဆိုပါတယ်ဒုက္ခသည်တွေပြန်လည်လက်ခံရင်းမှာမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်တို့အငင်းပွားပြီးမြန်မာအစိုးရဟာဒီကိစ္စမှာပြည်တွင်းကဆင့်ကျင်မှုတွေနဲ့လင်ဆိုင်နေရပါတယ်တဲ့ဒါပေမဲ့ဒီကိစ္စဟာတိုင်းပြည်ဖွံ့ဖြိုးရေးအတွက်ပြဿနာဖြစ်နေတဲ့အတွက်တရုတ်နဲ့သဘောတူညီမှုရယူခဲ့တာဖြစ်တယ်လို့အစ်တောင်အစိုးရကကြွညင်သူဆူလစ်ပင်ကိုကိုကဖော်ပြထားပါတယ်မြန်မာအနေနဲ့ဒုက္ခသည်တွေပြန်လည်နေရာချထားရေးကိုထိထိရောက်ရောက်လှုပ်ဆောင်နိုင်ဖို့လိုအပ်တဲ့အရင်းအမြစ်မရှိတဲ့အတွက်တရုတ်ကကူညီရမှာဖြစ်တယ်လို့လည်းဆူကရေးပါတယ်တရုတ်ဟာဒေသတွင်းအင်အားကြီးနိုင်ငံတစ်ခုအနေနဲ့တာဝန်ရှိတဲ့အပြင်တရုတ်ရဲ့ Belt and Road လို့ခေါ်တဲ့ကမ္ဘာလမ်းစီမံကိန်းအတွက်လည်းဒီနိုင်ငံတွေတည်ငြိမ်ဖို့လိုအပ်တယ်လို့ဆိုပါရယ်။အခိုင်ပြင်းတဲ့အရေးမှာအဓိကပြဿနာဟာဖွံ့ဖြိုးတိုးတက်မှုကိမဲ့နေခြင်းဖြစ်တယ်လို့လည်းပညာရှင်စုကပြောကြောင်းရေးသားထားပါရယ်ခင်ဗျာ။တရုတ်အနေနဲ့သူတို့စီမံကိန်းအပေါ်မြန်မာတို့အမြင်မကြည်လင်မှုကိုဆော့ချရလိမ့်မယ်ဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့ဆောင်းပါးကိုတော့ ANINews.in မှာဖတ်ရပါရယ်။တရားစတာထုတ်ယူတဲ့လုပ်ငန်းတွေမှာပြပရင်းနှီးမြှုပ်နှံမှုတွေကိုမြန်မာပြည်သူအများစုကအလွန်အမင်းမနှိမ့်မြှုပ်ကြပါဘူး။ဒေသခံပြည်သူတွေနဲ့ထိတွေ့ဆက်ဆံဖို့ပြက်ကွက်ခဲ့ရင်တရုတ်ရဲ့ Belt and Road နဲ့ CMEC လို့ခေါ်တဲ့တရုတ်မြန်မာစီးပွားရေးဇင်းညာစီမံကိန်းတွေဟာမြန်မာတွေရဲ့ဆန့်ကျင်မှုနဲ့ကြုံရနိုင်တယ်လို့ပြည်ထောင်စုအသစ်တရကသတိပေးထားပါသေးတယ်။ဗြိတိန်အစိုးရအထောက်ပံ့တဲ့ Oxford Tech တို့ LSE ခေါ်လန်ဒန်ဘဝဗရလေးလာရေးကျောင်းသူပါဝင်တဲ့ International Growth Center ရဲ့မူဝါဒသုတေသနအဖွဲ့ကသုတေသနအဖွဲ့ရဲ့တွေ့ရှိချက်ဖြစ်ပါတယ်။မြန်မာပြည်သူတွေဟာတရုတ်ကုမ္ပဏီတွေနဲ့ဆိုင်ရင်ဂျပန်ကုမ္ပဏီတွေကိုပူပြီးနှိမ့်သက်ကြတာတွေ့ရတယ်လို့ဆိုပါရယ်မြန်မာနိုင်ငံမှာတရုတ်တွေရဲ့ကြာစင်းနေတဲ့ပုံရိပ်ကိုဓမ္မရီတဲကဖဲပတနာကိုရွေးမလဲဆိုတဲ့ကိစ္စမှာခရီးဆိုင်ဖို့လိုတယ်တခါသူတို့ရဲ့လုပ်ငန်းလုံးမဲ့ဒေသနဲ့တိုက်ရိုက်ပတ်သက်နေတဲ့သူတွေဒေသခံတွေနဲ့ထိထိရောက်ရောက်ဆက်ဆံနိုင်ဖို့လည်းလိုတယ်လို့အကြံပြုရဲဆိုတဲ့အကြောင်းရေးသားထားပါခင်ဗျာ
ဦးကျော်ဆောင်လာဖြစ်ပါတယ်ခင်ဗျာအခုတော့ American Indian 3 English သင်ခန်းစာကိုဒေါ်လာတန်းကပို့ချမှာဖြစ်ပါတယ
်ဒီကိမ်းနဲ့တင်ပြမယ် Idiom အသုံးကတော့
Shoot your mouth off
ဖြစ်ပါတယ်စာလုံးပေါင်းက SHOOT shoot ကပြစ်တာဒီနေရာမှာ shoot ကို off off ဆိုတဲ့ verb နဲ့တွဲပြီး shoot off ကတော့ပြစ်ထည့်လိုက်တာပေါ့ why or you are your ကတင်ဤ mouth mouth ကပါဇက်ဆိုတော့စကိုက်ထုံရဲ့ဓာတ်ရိုက်ဒီပဲကတော့ပါဇက်ကနေပြစ်ထည့်လိုက်တာပေါ့ပါဇက်ကနေပြစ်ထည့်လိုက်တဲ့ဆိုရင်ဘာတွေပြစ်နိုင်တယ်လဲဟုတ်ပါတယ်စကလုံးတွေထွက်လာတဲ့သဘောမျိုးဖြစ်တဲ့အတွက်ကြောင့်လေ idiom အဓိပ္ပာယ်ကစကားကိုပြောတင်လာတဲ့ပိုပြီးပြောတာကိုဆိုလိုတာဖြစ်ပါတယ်။ကျမတို့မြန်မာဘန်စကားမှာတော့အာချောင်းတာ၊လေထွားတာစသဖြင့်အသုံးတွေလို့ဖြစ်ပါတယ်။အများအားဖြင့်စကားဆိုတာဟာပြောတင်လာတဲ့ပိုပြောရင်အမှားပါလိမ့်ရှိတာတို့ရရှိများလည်းအသိဖြစ်ပါတယ်။ဒါကြောင့်မို့ shoot your mouth off ကလေပစ်တာ၊လေထွားတာအာချောင်းတာကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George ကိုပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
်။ John, don't go shooting your mouth off about how much money you're earning from your stock investment. You know, stock prices always rise and fall.
Johnny, မင်း stocks မှာယင်းနှောင်းနှံလိုက်တာငွေတွေဘယ်လောက်ရလိုက်တယ်ဆိုတဲ့အကြောင်းလေးလုံးမထွားလို့နဲ့ stock ဈေးတွေဟာအတက်ကြရှိစမြဲဆိုတာလေမင်းလည်းအသိပါလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် John don't go shooting your mouth off about how much money you're earning from your stock investment you know stock prices always rise and fall
လေလုံးထွားတယ်လေပစ်တယ်အာချောင်းတယ်လို့ပြောခြင်းရင် idiom အသုံးရဘယ်လိုပြောမလဲ
shoot your mouth off
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မင်းကျင်းပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
American idiom 3 English သင်ခန်းစာကိုတွေ့ကို view ရဲ့မနေ့ခင်းတိုင်းမှာတော်လလတန်းကပို့ချပေးနေတာဖြစ်ပါလေခင်ဗျာအခုဆက်ပြီးထုတ်လင်းမှာကအမျိုးသမီးကန္နာပါမြန်မာနယ်ပွား American အမျိုးသမီးတူဟာ American အရန်ကာကွယ်ရေးတပ်မှာဒုဗိုလ်မှူးကြီးအဖြစ်တာဝန်ထမ်းဆောင်နေပါတယ်ပမောက္ခဒေါက်တာမီမီဝင်းဘတ်ဟာအမေရိကန်ကာကွယ်ရေးဌာနလက်အောက်ကဟာဝိုင်အခြေစိုက် APCSS လုံခြုံရေးဘာသာရပ်ဆိုင်ရာအာရှပစိဖိတ်ဌာနမှာတာဝန်ထမ်းဆောင်နေတာဖြစ်ပြီးမြန်မာနိုင်ငံရဲ့အရက်ဖက်စစ်ဘက်ဆက်ဆံရေးကောင်းမွန်စေဖို့ကူညီဆောင်ရွက်ပေးနေသူလည်းဖြစ်ပါတယ်။သူ့အနေနဲ့မြန်မာနိုင်ငံကိုမကြခင်ကရောက်ခဲ့စဉ်ကမြန်မာအမျိုးသမီးတွေရဲ့ခေါင်းဆောင်မှုအရေးသေးကိုကဲခတ်ခွင့်ရခဲ့ပြီးမြန်မာတပ်မတော်မှအမျိုးသမီးတွေပါဝင်ထမ်းဆောင်ခွင့်ရတဲ့အကြောင်းပြောပါတယ်။ဒုတိယဗိုလ်မှူးကြီးမိမိဝင်းမတ်နဲ့တွေ့ဆုံမေးမြန်းထားတာကိုဒီသတင်းမှအမျိုးသမီးကဏ္ဍမှာတော်လလတန်တင်ပြပါမယ
် You can bend but never break me cause it only serves to make me more determined to achieve my final goal
ဘုမီဝင်းဘတ်အနေနဲ့အမေရိကန်စစ်တပ်မှာတာဝန်ထမ်းဆောင်လာတာအခု28နှစ်ရှိသွားပြီနောက်တစ်ခုကမြန်မာနိုင်ငံကိုလေမကြာခဏတွားရောက်ခေဘူးတဲ့ဒူဒူဆိုတော့ဒီအမျိုးသမီးတွေမြန်မာစစ်တပ်မှာပါဝင်နိုင်ဖို့အခန့်ကန်တာကအရေးကြီးတယ်လို့ထင်ပါသလားရှင
်ဟုတ်ကဲ့ရှင်အရင်အရေးကြီးပါတယ်ဟုတ်
ဟုတ်ဘာကြောင့်ပါလဲရှင
်အော်ကျမတို့စီမှာအခုလေ့လာတာအားတွေအများကြီးရှိတယ်ဖွဲ့တစ်ခုကိုအရန်ထက်မြက်အောင်ဖြစ်စေခြင်းလို့ရှင်အမျိုးသားအမျိုးသမီးရောပါရတယ်ဘယ်ကန်တာမှာဖြစ်ဖြစ်ဆိုတော့ကျမတို့မှာ research အများကြီး experiment တွေလုပ်ထားတယ်မှာအများရန်အမျိုးသမီးပါလေလေ organization တွေပေါ့နော်အဖွဲ့ကြီးကပို့ပြီးတော့ထက်မြက်တယ်လို့သိပါတယ်ဆိုတော့ကြောင့်မလို့အမျိုးသမီးတွေပို့ပါလာလို့ရှင်ဒီ organization တွေကပို့ပြီးတော့ထက်မြက်ပြီးတော့အရာရောက်အောင်မြင်စွာလုပ်နိုင်ပါတယ်
အဲ့တော့အမျိုးသမီးတွေကပိုပါဝင်နိုင်ထင်မြင်တယ်ဆိုတော့ဥပမာပြင်ပထမဦးဆုံးကျမတို့ကြည့်ကြမယ်ဆိုအမေရိကန်စစ်တပ်မှာအမေရိကန်စစ်တပ်မှာဒီအမျိုးသမီးအမျိုးသားအခြေအနေဘယ်လိုရှိပါလဲ
အမေရိကန်စစ်တပ်မှာအခုဆိုလို့ရှိရင်အမျိုးသမီးက14ရာခိုင်နှုန်းလောက်ပေါ့ရှိပါတယ်ဟုတ်ကဲ့ကျမတို့က capability တစ်ခုပေါ့နော်တောက်ချက်တစ်ခုတစ်မျိုးပို့ပြီးတော့လုပ်ပေးနိုင်တာပေါ့နော်ကျမတို့အမျိုးသမီးတွေဆိုလို့ရှိရင် communication တို့ဘာလို့စကားပြောတာအဲ့လိုမျိုးတောင်းနေဆိုတော့လေကျမတို့ရဲ့တယောက်နဲ့တယောက်ဆက်ဆံရေးတွေ especially ဟိုနေနိုင်ငံကြရေးဆက်သွယ်ရေးတွေပါဆိုတိတ်ပြီးတော့အမျိုးသမီးကပိုကောင်းတယ်လို့ထင်ပါတယ်ဟုတ်ကဲ့ရှင
်ဟိုတနည်းအားဖြင့်တော့အမျိုးသမီးတွေကဆက်ဆံရေးမှာပိုပြီးတော့တင်းတင်းမွတ်မွတ်ပိုပြီးတော့ထိထိရောက်ရောက်လုပ်နိုင်တယ်လို့
ပါပါနဲ့နဲ့ဟုတ်ကဲ့ရှင်
အဲ့တော့ဒီစစ်တပ်ထဲကိုမြန်မာအမျိုးသမီးတွေဘာဖြစ်လို့ဝင်တင်ပါလဲရှင
်စစ်တပ်ကပြည်သူစစ်တပ်ဆိုတော့လေပြည်သူက50ရာခိုင်နှုန်းကအမျိုးသမီးပါတယ်မလားဆိုတော့ပြည်သူစစ်တပ်ဆိုလို့ရှိရင်အလုံးပါဝင်ရမယ်လို့ကျွန်မအချင်းပါတယ်ဆိုတော့ရောက်မလို့ပြောတာပါ
အခုလောလောဆယ်မှာပေါ့နော်ဒီမြန်မာစစ်တပ်နယ်လေပုံမူရသွားပြီးတော့လေးလာခွင့်ရတယ်ဆိုတဲ့ခါကျတော့
မြန်မာစစ်တပ်အခုလက်ရှိအနေအထားမှာရောဒီအမျိုးသားအမျိုးသမီးပါဝင်မှုကဘယ်လိုရှိပါလဲ
။အခုကဆက်ဆခြင်းပဲရှိပါသေးတယ်။အခု2014ကနေပြီးတော့စပြီးတော့အမျိုးသမီးပို့လောင်းနေမြန်မာစစ်တပ်ထဲကိုရောက်လာပြီ။အရင်တော့ကတော့အမျိုးသမီးစစ်ဗိုလ်တွေရှိပါတယ်။ဒါပေမဲ့များသောအားဖြင့်သူက medical ပတ်သက်ပြီးတော့ပဲလုပ်တာ။အခုကျတော့ပို့ပြီးတော့ military specialty ထဲမှာသူတို့ရောက်လာပါပြီ။ဆိုတော့အခုဆိုလို့ရှိရင်ကျွန်မထင်တယ်3ပတ်4ပတ်ဆင်ရှိသွားပြီနဲ့တူတယ်။အခုဆိုလို့ရှိရင်ပထမပတ်စင်ကပိုလေးတွေအခုဆိုလို့ရှိရင်အနည်းဆုံးပိုကြီးလောက်တော့ရှိနေပြီလို့ထင်တယ်ဟုတ်ကဲ့ရှင
်ပိုမူကြီးလေးမြန်မာနိုင်ငံကိုတွားရောက်လေးရှိတယ်ဆိုတဲ့ခါကျတော့ခုလိုပေါ့နော်ကိုကိုတိုင်းကလေးစစ်တင်တန်းဆင်းပြီးတော့ပိုမူအဆင့်ရှိလာပြီဆိုတဲ့ခါကျတော့ခုလိုမျိုးဆိုတော့ပိုလောင်းတင်တန်းဆင်းတဲ့ဟိုအမျိုးသမီးတွေမြန်မာနိုင်ငံမှာတွေ့ဆုံခွင့်တောင်းခဲ့ပါလားရကောရခဲ့ပါလားရှင
်အာကျွန်မတို့ခဏတော့တောင်းပါတယ်အခုချက်ရှိတော့မရသေးပါဘူးသူတို့တော့ပြောတော့ပြောတာဒီနေ့ကျွန်မတို့တွေ့နိုင်မယ်လို့ကျွန်မကပါတွေ့ချင်တာသူတို့နဲ့ကျွန်မရဲ့ဖြတ်တန်းလာတဲ့အခက်အခဲတွေပေါ့နော်အမျိုးသမီးဒီစစ်ဖို့ဖြစ်တဲ့ကဏ္ဍမှာကျွန်မ share လုပ်ချင်လို့ပါ
စစပြောသလိုပေါ့နော်ဘုံမူကြီးရဲ့အတွေ့အကြုံကိုသူတို့ဒီပူလောင်းမြို့သမီးတွေနဲ့လေမျှဝေခြင်းနဲ့ဆိုတဲ့အခါကျတော့အမေရိကန်စစ်တပ်မှာကိုစစ်မှုထမ်းခြင်းအပြင်ပေါ့နော်ဘယ်လိုကိုယ့်အတွက်အကျိုးတက်ရောက်မှုရှိတယ်လဲဆိုတာဒီနေရာနေလေမျှဝေပေးလို့ရပါတယ
်ဟုတ်ကဲ့ကျွန်မ US Army ရဲ့ကိုဝင်လာတာမထင်မှတ်ပဲနဲ့ဝင်လာတာဘာလို့လဲဆိုတော့ကျွန်မ high school ပြီးလဲပြီးရောကျောင်းသွားဖို့အတွက်ကိုအခလိုက်ရှာတဲ့အခါမှာအဲ့ဒီအချိန်မှာ Army ROTC ကနေပြီးတော့ကျမကို scholarship ပေးတယ်။အဲ့ဒါနဲ့ပဲ US Army တဲ့ရောက်သွားတယ်။ဒါပေမဲ့အဲ့ဒီအချိန်မှာမတင်မှတ်ပဲဖြစ်တာဟိုကျမရဲ့ leadership ပေါ့နော်။ခေါင်းဆောင်အုပ်ချုပ်ရေးဒီ training အများကြီးရတယ်။အဲ့ဒီအကြောင်းမလို့ကျမတခုခုလုပ်မယ်ဆိုလို့ရှိရင်အရင်အကျိုးရှိတဲ့ training ပါပဲ။အဲမြန်မာနိုင်ငံမှာလည်းကျမခဏခဏသွားတဲ့အခါကျတော့မြန်မာမျိုးသမီးတွေအများကြီးတွေ့ပါတယ်။ခေါင်းဆောင်မှုအရေးချင်းတွေအများကြီးရှိတဲ့လူတွေရှိတယ်။တကယ်လို့သူတို့ဒီ military training ခေါင်းဆောင်မှုသင်တန်းအခွင့်အရေးတွေရလို့ရှိရင်သူတို့ပို့ပြီးတော့ထက်မြက်ပြီးတော့မြန်မာနိုင်ငံပို့တိုးတက်အောင်လုပ်ပေးနိုင်မယ်လို့ကျွန်မတကယ်ထင်ပါတယ်။
အဲ့တော့စစ်တပ်ကပေါ့နော်စစ်သင်တန်းဆင်းတဲ့နေရာမှာဒီခေါင်းဆောင်မှုသင်တန်းကိုကို့အတွက်ပေါ့နော်ဘယ်လိုမျိုးဒီအမေရိကန်စစ်သင်တန်းကတဆင့်ပေါ့နော်ကိုဒီလေ့ကျင့်သင်တန်းပေးပါလေရှင
် leadership ဆိုတာခေါင်းဆောင်မှုဆိုတာနှစ်မျိုးရှိတာပေါ့เนาะတစ်ခုက theory နောက်တစ်ခုကကျတော့ practice တကယ်လုပ်ရမယ်စာတွေ့ရောလက်တွေ့ရောနှစ်မျိုးလုံးလိုပါတယ်ဆိုတော့ကျမတို့ကဆိုလို့ရှိရင်ကျမခရက်ကနေပြီးတော့စပြီးတော့ platoon leader လိုမျိုး practice ရတယ်နောက်တော့ကျမ second lieutenant ဖြစ်သွားတဲ့အခါမှာကျမ platoon leader ကျမမှာပထမဆုံးအုပ်ချုပ်62ယောက် platoon ဆိုတော့အဲ့ဒီအချိန်မှာကျမတို့အရင်အတွေ့အကြုံပုံများလာတာပေါ့နော်အဲ့ဒါဆိုတော့ခေါင်းဆောင်မှုဆိုတာ practice လုပ်ပါတယ်ပထမလုပ်ရင်နည်းနည်းပါးပါးမှားတတ်တတ်တွေရှိတယ် theory ကောင်းပေမဲ့ကိုယ်နဲ့မသင့်တော်တဲ့ဥစ္စာတွေရှိတယ်အဲ့ဒါတွေကိုပြောင်းပြီးတော့ဒီဥစ္စာ customize ကိုယ်နဲ့ပို့ပြီးတော့သင့်တော်အောင်လုပ်တာအနှစ်ပေါင်းများစွာကြာပါတယ်ဆိုတော့တက်20လောက်တရားတာလုပ်ခွင့်ရတဲ့အခါကျတော့ဒီနေ့ကျမအသက်50ကျော်တော်တော်များများ experience ရှိလာတဲ့အခါကျတော့ပို့ပြီးတော့တင်းတင်းကဥဆောင်နိုင်ရပေါ့
ဆိုတော့ပြောလို့ခေါင်းဆောင်မှုအတွေ့အကြုံတွေမှာတခါလေးကြတော့လေစာတွေနဲ့လက်တွေနဲ့မကိုက်တဲ့အခါကျတော့ကိုမှားတာတွေလည်းရှိတာပေါ့နော
်။
အဲ့တော့ကျမသိချင်တာကခေါင်းဆောင်မှုပေါ်မှာမှားတဲ့အတွက်ကြောင့်ဘလို့ကိုကစဉ်းစားမိပြီးတော့ဘလို့ပြုပြင်ပြီးတော့လုပ်ခဲ့လဲဆိုတော့အဲ့အတွေ့အကြုံလေးများရှိရင်မျှဝေပါလား
။တခါလေးကြလို့ရှိရင်အမျိုးသမီးရဲ့ characteristic တွေပေါ့နော်။အမျိုးသားနဲ့မတူပြီးတော့လေကိုနဲ့လုံနေတဲ့အောက်ကလူတွေကလည်းတခါလေးကြလို့ရှိရင်အမျိုးသားရဲ့မျော်လင့်တာလည်းတမျိုး။ဆိုတော့အဲ့ဒီဥစ္စာအများအားအမျိုးသမီးအနေနဲ့လေကိုက adjust ပြောင်းပြီးတော့လေကိုနဲ့ပို့ပြီးတော့တင့်တော်တဲ့ characteristic လေးကိုကိုပိုင်ကိုမွေးပြီးတော့တည်ထောင်ရတာပေါ့နော်တခါလေကြလို့ရှိရင်လေကိုရဲ့ personality နဲ့သူများရဲ့ personality အမျိုးသမီးချင်းချင်းတောင်မှလည်းမတူတချို့ characteristic ကတချို့လူတွေမှာပို့ပြီးတော့ကောင်းတယ်တချို့ကျတော့လေကိုအတွက်တိတ်ပြီးတော့မလိုက်ဘူးဆိုတော့နည်းနည်းပြောင်းရတာပေါ့နော်အဲ့လိုမျိုးနောက်ပြီးတော့လေကိုအုပ်ချုပ်တဲ့လူရဲ့အသွင်တွေလည်းနည်းနည်းပုံနာလဲရတယ်တချို့လူတွေကဒီလိုကောင်းဆောင်သွားပဲဆိုပိုကောင်းမိမယ်တချို့နောက်တစ်ဖက်ကရမလားမရလားအဲ့ဒါနဲ့မကြိုက်မလားမသိဘူးဆိုတော့အဲ့ဒါကြီးအများရန်ကိုကချင့်ချိန်ပြီးတော့ဒါပြန်ပြီးတော့လုပ်ပေးရတယ်ဟုတ်တယ
်ဘုံမူလေးမြန်မာနိုင်ငံကိုမကြခဏသွားတယ်ဆိုတော့မြန်မာအမျိုးသမီးတွေနဲ့လည်းတွေ့ဆုံခွင့်ရမှာပါမြန်မာအမျိုးသမီးတွေရဲ့ခေါင်းဆောင်မှုအရေးအချင်းကိုဘယ်လိုအကဲခံမိပါလဲရှင
်မြန်မာအမျိုးသမီးတွေရဲ့ခေါင်းဆောင်မှုကနည်းနည်းလေးထူးခြားတယ် western နဲ့လေဒီ american နေနဲ့နည်းနည်းစာလိုက်ရှင်ဘာလို့ america မှာဒီ feminism ဆိုတဲ့ကဏ္ဍကိုလှုပ်တဲ့အခါမှာအများသောအားဖြင့်ဒီ western ပေါ့အမျိုးသမီးတွေကမိန်းမလိုမလုပ်ဘဲနဲ့ယောက်ျားလိုဒါပေမဲ့မြန်မာအမျိုးသမီးတွေကပို့ပြီးတော့နူးနူးညံ့ညံ့နဲ့သူတို့နဲ့ပို့ပြီးတော့ကိုက်ညီရဲ့ခေါင်းဆောင်မှု ဥစ္စာတွေ့ရတယ်ဆိုကျွန်တော်တို့ဆိုမှာ leadership study မှာဆိုလို့ပြောရစား authentic leadership ပေါ့နော်သူတို့ဗာလဲယောက်ျားလေးလိုမျိုးခေါင်းဆောင်လို့ဇာမလို့သူတို့ရဲ့သဘာဝပေးထားတဲ့ခေါင်းဆောင်မှုကိုသူတို့ပို့ပြီးတော့သုံးတယ်လို့ကျွန်မထင်တယ်အဲအကြောင်းမလို့သူတို့ကပို့ပြီးတော့ထျောက်တယ်လို့ကျွန်မထင်တယ်ဘာလို့လဲဆိုတော့သူတို့ယောက်ျားလိုမျိုးပြောင်းလိုက်နေဇာမလို့သူတို့ရဲ့သဘာဝပေးထားတဲ့အမျိုးသမီးနဲ့ကိုက်ညီတဲ့အသွင်ကိုသုံးပြီးတော့သူတို့ခေါင်းဆောင်မှုလုပ်တယ်ဆိုတော့ကျွန်မဒါပို့ပြီးတော့ထျောက်တယ် authentic leadership ပေါ့နော
်အဲ့လိုပေါ့နော်အနောက်နိုင်ငံကမျိုးသမီးဝါဒီတွေလို့မဟုတ်ဘဲနဲ့ဟိုယောက်ျားတွေနဲ့တန်းတူယောက်ျားလုံနိုင်တာကိုလိုက်ပြီးတော့ရင်ပေါင်တန်းလို့ဖို့စူးစမ်းတာတဲ့မြန်မာအမျိုးသမီးတွေကသူတို့ရဲ့ပင်ကိုအည်သွေးကိုအခြေခံပြီးတော့သူတို့ခေါင်းဆောင်မှုကိုဒီလက်ရောညီထွေရှိအောင်လုပ်တော့ပို့ပြီးထျောက်တယ်ဆိုတဲ့ခါကျတော့ဗာမြန်ဥပမာပေးလို့ရမလဲရှင်သတိထားမိတာပေါ့နော
်ဒန်းတူကတော့ဒန်းတူပဲဒါပေမဲ့သူတို့ရဲ့အစမြတ်တစ်မျိုးယောက်ျားလေးလုပ်တဲ့ဥစ္စာအလုံးလုပ်နိုင်တယ် mission ကို accomplish လုပ်နိုင်တယ်ဒါပေမဲ့သူတို့လုပ်တဲ့လုပ်ငန်းနဲ့လုပ်သူကနည်းနည်းယောက်ျားနဲ့တစ်ခါလေးကြာမတူတာတွေရှိမယ
်
နော်ဒါပေမဲ့သူတို့လုပ်တာထျောက်တယ်လို့ထင်ပါတယ်အမျိုးသမီးတွေက teamwork ကိုပို့ပြီးတော့ဦးစားပေးတယ်ယောက်ျားတွေကတကယ်လုပ်မယ်ဆိုလို့ရှိရင်သူတို့ကနည်းနည်း dictatorial ဖြစ်တတ်တယ် the top down ပေါ့နော်အဲ့ဒါကွာခြားတာအများသောအားဖြင့်အမျိုးသမီးတွေကဒီခေါင်းဆောင်မယ်ဆိုလို့ရှိရင်ပို့ပြီးတော့ teamwork ကိုပို့သုံးပြီးတော့ပို့ပြီးတော့ democratic ဖြစ်တတ်တယ်အားလုံးကိုလူတွေရဲ့ idea တွေယူပြီးတော့သူတို့ဒီ decision လုပ်ကြတယ်အများသောအားဖြင့်အမျိုးသားတွေသူတို့ပိုင်းသူတို့ခေါင်းထဲမှာစဉ်းစားသူတို့ user လုတ်လိုက်ဆိုအပေါ်ကနေပြီးတော့ out ကိုပြောပြီးတော့ဒါပဲပြီးသွားတယ်နည်းနည်းလေးဒီကိုခေါင်းဆံပြီးတော့လုတ်တယ်ဒါပေမဲ့အဲ့ဒီဒီကိုခေါင်းဆံပြီးတော့လုတ်တဲ့အခါကျတော့ကိုက input ကလူတယောက်စာပဲရှိတယ်အဖွဲ့နဲ့စီးပြီးတော့လုတ်တဲ့အခါကျတော့ခေါင်းနေအများကြီးပါလာတဲ့အခါကျတော့ကိုလုတ်တဲ့ decision ကပို့ပြီးတော့ခိုင်မာတယ်ပို့ပြီးတော့ထိရောက်တာပေါ့နော်အဲ့ဒါကြောင့်မလို့အမျိုးသမီး style decision making or leading ကပို့ပြီးတော့ဒီနေ့အရန်ခက်ခဲပြီးတော့ရှုပ်ထွေးနေတဲ့ environment မှာပို့ပြီးတော့ထိရောက်တယ်လို့ကျမတို့ရဲ့ဒီ study တွေကပြလာပါတယ်ဟုတ်ကဲ့ပြ
ဒေါ်လာနာတန်ရဲ့အမျိုးသမီးကဏ္ဍကိုခုလိုနားဆင်ရပြီးမှတော့သိပ္ပံနဲ့နည်းပညာကဏ္ဍကိုဒေါကင်မျိုးသက်ကတင်ဆက်မှာဖြစ်ပါတယ
်ဒီတစ်ပတ်တော့မြန်မာနိုင်ငံကမြို့ကြီးတွေမှာရေကြီးရေရှမ်းတဲ့အန္တရာယ်ကိုကာကွယ်ဖို့အတွက်ဘာတွေလုပ်နိုင်လဲဆိုတော့ပြောပြပေးပါပါဆက်စဲကျုံနေရတဲ့ရေကြီးရေရှမ်းမှုတွေမြို့တစ်မြို့ကိုအကာအကွယ်ပေးခြင်းဒီမြို့တည်ရှိတဲ့နေရာကမိုးရွာသွန်းတဲ့ပမာဏရွာသွန်းတဲ့မိုးရေကိုထိန်းထားနိုင်တဲ့တစ်ပင်ရေကန်အပြင်မြေအနေအထားအမျိုးအစားတွေကိုတည်ထားဖို့လိုတယ်လို့သဘာဝဝန်ကျင်အင်ဂျင်နီယာဒေါ်အေးကြီးကပြောပါတယ်
မိုးရေကြီးဘယ်လောက်ရှိတလဲရှင်အဲ့မိုးရေကြီးစိတ်ဝင်သွားနိုင်တယ်တဘောပေါက်ပင်နေရှိတဲ့နေရာဘယ်လောက်ရှိတလဲအဲ့နေရာရဲ့အခြေကဘယ်လောက်ရှိတလဲဒီမြို့နားမှာကောရေကားဓာတ်တွေဘယ်လောက်ရှိတယ်ရေကားဓာတ်တွေကဟိုဖလွတ်တာရှိကြလားပေါ့နော်နောက်ပြီးတော့မြို့တစ်ခုမှာရှိတဲ့ကုန်းနေရဲ့ဇောင်းနေရာဘယ်လိုရှိတလဲမြေရဲ့အမျိုးအစားပေါ့မြေမျိုးအစားဆိုတာဥပမာဆိုရှင်စင်းမြေဆိုလို့ရှိရင်မြေမဆုတ်ဘူးပေါ့နော်အဲ့မျိုးရှိမြေမျိုးအစားတွေကဘယ်လိုလဲနောက်ပြီးတော့ဒီရေကြီးလို့ရှိရင်ရေကြီးသွားတဲ့ဒီသွင်းပြင်ရှိတယ်အဲ့လိုမြေမှာဘာအဆောက်အဦတွေစောက်ထားတယ်လဲပေါ့နော်အဲ့ဒါတွေလည်းကြည့်ရမယ်အဲ့တော့ဒီလိုရေစီရလမ်းကြောင်းရဲ့အကျဲဝင်းကဘလောက်ရှိတယ်လဲရှိတဲ့မြေကြီးကိုဘလိုပုံစံနဲ့တုံးတယ်လဲဥပမာဆိုလို့ရှိရင်အဆောက်ဦးဆောက်တာလားအပင်ဆိုင်တာလားစသည်ဖြစ်ပေါ့နော်နောက်ပြီးတော့မျိုးကြီးပြာကြီးတွေဘလိုမျိုးတွေဘလိုဖြစ်လာတယ်လဲအဲ့ဒါလည်းအရေးကြီးတယ်နောက်ပြီးတော့တမန်းအရာဘိုးရည်ချင်းလက်မတွေကဘလောက်ရှိတယ်လဲမိုးရွာတဲ့ခါမှာရေကတလဟောစီးလာတဲ့တုံးပြီးစီးလာတာဘလိုပုံစံနဲ့စီးလာတယ်လဲဒီရေတွေဘလိုဝင်လာတယ်လဲဒီရေတွေကတလိမ့်လေးတချိန်ထုတ်ဝင်လာပုံနောက်ပြီးတော့မုန်နေနေကြရင်လည်းဘလိုဝင်လာမလဲမြေကြီးတွေရဲ့ဆွတ်ဆုံမှုကဘလောက်ရှိတယ်လဲအဲ့အကြောင်းတွေက14ခုလောက်ရှိတယ်အဲ့တော့အဲ့အကြောင်းတွေကိုတစ်ချက်ချင်းတစ်ချက်ချင်းမကြည့်ကြည့်တော့ဘယ်အကြောင်းတွေကရေကြီးတာကိုဖြစ်စေတယ်လဲဥပမာဩစတြေးလျပြည်မှာဆိုသူတို့အဖို့ကတော့မိုးကြောင့်မိုးရွာတဲ့ပုံစံမမှန်ဘူ
းပင်လယ်ကမ်းရိုးတန်းနားမှာတည်ထားတဲ့မြို့ရွာတွေအတွက်အထူးလိုအပ်တာကမြေထိန်းနိုင်ငံပါ
ထုံးစံကတော့ရေကြီးတာကိုကာကွယ်ဖို့လုပ်နေရှိတာကတော့ဥပမာပင်လယ်နားမှာနော်ကန်ယိုနားနားမှာဆိုပင်လယ်ရေမဝင်နိုင်နိုင်အောင်နောက်ပြီးတော့ဒီရေတွေပဲတက်လာတဲ့ခါမှာခံနိုင်အောင်လို့ဒတိုင်းတွေကာထားတာရှိတယ်ကျမတို့နေဖြူစင်းကကယ်ဖစ်တန်းမှာဆိုလို့ကာထားတာရှိတယ်နောက်ပြီးတော့မြေထိန်းနိုင်ရည်မြေထိန်းနိုင်ရည်မျိုးမျိုးရှိတယ်ဥပမာတာတမန်နေရေဖို့ရပောင်းနေရေကာတာတွေရေတုံလောင်နဲ့နေရာတွေကန်တွေအကုန်လုံးကမိုးရွာတဲ့အချိန်မှာရေတွေကိုခံထားနိုင်အောင်ပေါ့နော်ဘယ်လိုလုပ်လဲအဲ့ဒါတွေကိုလည်းပြန်ပြီးတော့စမ်းစစ်ဖို့လိုတယ်ဒါတွေကလုံလောက်ပြီလားနောက်တစ်ချက်ကမြေထိန်းကန်ပေါ့ သူကဒီကတာအသေးစားလေးတွေရေထင်းကန်လေးတွေကရေစီးသွားတဲ့လမ်းကြောင်းတွေနဲ့ဆက်ထားမယ်အဲ့လိုဆက်ထားရင်သူကပကံလို့ပေါ့နော်မိုးရွာမယ်ဆိုတော့သူကရာရီအဖြစ်ရေတွေကိုထင်းထားနိုင်တယ်ဆိုတော့မိုးရွာလို့ရှိရင်အဲ့ရေတွေကရေထင်းကန်ကိုလာမယ်တကယ်လို့ပြောင်းရမယ်ဆိုလို့ရှိရင်လည်းပြောင်းဖို့ချိန်လေးနည်းနည်းရတယ်မှရေစီးအားကိုလည်းနည်းနည်းလဲသွားစေရပေါ့နော
်ရေကြီးရဲ့အန်တယ်ကာကွယ်ရမှာမြို့ရွာတွေရဲ့တိဆောက်မှုဆံရစီမံခန့်ခွဲမှုနဲ့ရေစီးမြောင်းတွေတည်ရှိမှုအပြင်ရေမြောင်းတွေကိုထိန်းသိမ်းမှုကအရေးပါပါတယ
်မြို့ရွာကိုဖွဲ့စည်းတဲ့အခါမှာမြို့တွေရွာတွေချက်ချက်ဘယ်လိုလုပ်လဲရန်ကုန်မြို့ကတရှိဖြစ်ကြီးပါပဲရေးထွက်လာတယ်ဆိုတော့သူ့ရဲ့မြို့လေးတွေအများကြီးဖြစ်လာတဲ့အခါမှာတကယ်လို့အဆောက်အဦတွေစောက်တော့မယ်ဆိုလို့ရှိရင်တေချာချိရမယ်ဒီဆောက်အဦတွေစောက်လဲလို့ရှိရင်ဒီစောက်ချင်းအဖြစ်ရေစီးလမ်းကြောင်းမှာတွားပြီးတော့ပိတ်ဆို့နေမှာလားအဆောက်အဦတွေမခါတဲ့ကောင်လမ်းမှာပါတယ်နောက်ပြီးတော့ရေရှင်းတဲ့လမ်းတွေအကုန်လုံးကလည်းဖုံးဖုံးထားရမယ်ရေကိုရှင်းလို့မရအောင်တစ်နေတဲ့အရာဝတ္ထုတွေကမရှိရအောင်ဒါမှရေရဝေါကနေစတစ်ခါရှင်းသွားလို့ရတယ်နော်ဒါမှရေကြီးတာကိုကောက်ဝဲမယ်အထူးသဖြင့်ရေရှင်းတဲ့ရေမြောင်းတွေမှာဟိုအမိုက်တရိုက်တွေပါရရှိလို့မဖြစ်ဘူးဒီကိစ္စအမတန်ရေးကြီးတယ်ဘာလို့ရန်ကုန်မြို့မှာရေမြောင်းတွေကပိတ်နေတယ်အများကြီးပဲအမိုက်ပုံဖြစ်နေတယ်အများကြီးရှိတယ်တစ်ပင်တပါဝပေါက်ပင်ပေါ့လေဥပမာတစ်ပင်အကြီးကြီးရှိမယ်ခြုံတွေရှိမယ်မြက်တွေရှိတယ်အဲ့ဒါတွေကဘာလို့တလဲဆိုလို့ရှိရင်မြေတိုက်စားတာကသူကကောက်ဝဲပေးတယ်ရင်နှိမ့်ဒေတာမှန်နေတဲ့လူတွေဆိုရင်ပင်နေခြုံနေကိုပိုဆိုင်ပါလို့ပြောရမယ်ဒါမှရေကအရန်လာလို့ရှိရင်ရေစီးအားကိုအဲ့တစ်ပင်နေခြုံနေရက်တရခွဲပေးမှာအဲ့ဒါမှသူတို့ရေတိုက်စားမှုကလည်းနေသွားမယ
်မြို့ရွာတွေမှာနေထိုင်သူတွေအတွက်ရေကြီးရတဲ့အကြောင်းရင်းနဲ့ဆိုးကျိုးတွေကိုသိအောင်ပညာပေးဖို့လိုအပ်တယ်လို့အုပ်ချုပ်သူတွေကလည်းသတင်းအချက်အလက်တွေမျှဝေပေးဖို့လိုအပ်ပါတယ
်အထူးသဖြင့်ပေါ့နော်ဖွံ့ဖြိုးတိုးတဲ့နိုင်ငံတွေတော်တော်များများမှာရေမြောင်းတွေရေစီးမြောင်းတွေကအမှိုက်တိရိုက်တိပိတ်နေတယ်အဲ့လိုပိတ်ချင်းအားဖြင့်မိုးရွာလို့ရှိရင်သူတို့ရဲ့စိုးကျိုးပါဖြစ်စေတယ်ဆိုတာကိုသိရမယ်နောက်ပြီးတော့မြုပ်ထားတဲ့ရေမြောင်းကြီးတွေလည်းရှိတယ်အဲ့ရေမြောင်းကြီးတွေကအမှိုက်တိရိုက်တိနော်အကျိုးပဲပျက်စီးနေတယ်ပိတ်နေလို့ရှိရင်ရေတွေကမစီးနိုင်မနဲ့ပဲရောက်သွားမယ်လူတွေရဲ့အင်းတွေကိုနတ်နေတယ်ရောက်သွားမယ်အဲ့ဒါကြောင့်မလို့ပညာပေးရအမတန်ရေးကြီးတယ်လူတွေကိုရေးကြီးရတဲ့စိုးကျိုးတွေဘလို့နင်းအောင်လုပ်မယ်ဆိုတာကိုသိအောင်လုပ်ဖို့လိုတယ်ပြည်သူတွေကိုနော်တတိပေးနိုင်ဖို့အကုန်အချင်းမျိုးတိနိုင်ဖို့အတွက်မိုးလေဝသနဲ့ပတ်သက်ပြီးတော့ခံမှန်းချက်တွေထုတ်ဖို့မိုးရေချင်းနဲ့ပတ်သက်ပြီးတော့တိုင်းတာဖို့အကုန်လုံးကိုခင့်မင်းနည်းစနစ်များနဲ့ခံမှန်းဖို့ထိန်းချုပ်ဖို့ကိုလည်းအဲ့ဌာနတွေလုပ်နေတဲ့ဌာနတွေကိုလည်းအထူးသဖြင့်ငွေအားလူအားပေါ့နော်ပံ့ပိုးပြီးတော့အားပေးဖို့လိုပါတယ်ဌာနပေါင်းစုံကလည်းဌာနချင်းဌာနချင်းတိတိတနတ်လုပ်နေလို့မဖြစ်ပါဘူ
းရန်ကုန်လိုမျိုးကြီးတွေအတွက်ရေးကြီးတဲ့အန်ဒီယကာကွယ်ဖို့အတွက်ဘာတွေလုပ်သင့်ပါသလဲ
အကြီးကလုံးတဲ့နဲ့တိအချက်ကတော့လွတ်တော်အပိုင်းပေါ့နော်။ budget ချပြီးတဲ့အပိုင်းအနေနဲ့ဆိုရင်မိုးလေဝသခန့်မှန်းတဲ့နေရာမှာတိကျမယ်။အချိန်နဲ့တပြေးညီခန့်မှန်းနိုင်တဲ့အခြေခံဤပညာအဆောက်အအုံစသည်တို့ကိုရင်းနှီးမြှုပ်နှံမှုလိုပါတယ်။ဒါကအမတန်အရေးကြီးပါတယ်။နောက်ပြီးတော့လည်းစည်ရင်းစရာပြုစုလည်းလိုပါတယ်။ဥပမာဆိုရင်မိုးရေကြီးလက်မှတ်ပလို့ရှိစေအဲ့ကိစ္စတွေကိုအစစ်မြစ်ပြီးလုပ်ဖို့လိုပါတယ်။ဒါကတစ်ချက်ဒါခန့်မှန်းမှုအပိုင်းပေါ့နော်။နောက်အပိုင်းကကျတော့ရန်ကုန်မြို့ကြီးမှာအမိုက်ကိစ္စကအတော်ဆိုးနေပါတယ်ဒီကိစ္စကိုပေါ့ပေါ့ဆက်ဆက်သဘောမထားဘဲနဲ့ဒါဟာနှီးစင်မပြတ်လုပ်နေရမယ်ဆိုတဲ့ပုံစံနဲ့တိတိချာချာဝေရောလူရောထည့်ပြီးတော့လုပ်ဖို့လိုပါတယ်နောက်ပြီးတော့ရန်ကုန်မြို့ကြီးမှာရှိတဲ့ပိုင်လိုင်းတွေကဘယ်နေရာကဘလို့ဆွဲထားပြီးပါရှိတယ်ဆိုတဲ့မြေပုံလည်းဖော်ဖို့လိုပါတယ်ဘယ်နေရာမှာဘလို့ရှိနေပြီးရေကဘလို့စီးနေတယ်ဆိုတဲ့ဟို flood map ပေါ့နော်ရေကြီးရင်ဘလို့စီးကြမယ်ဆိုတဲ့ရှိဖို့လိုပါတယ်နောက်တစ်ချက်ကအချို့နေရာတွေမှာအိမ်ဆောက်တင်လားမဆောက်တင်ဘူးလားအဆောက်အဦမဆောက်တင်လားဆိုတဲ့အားတွေကိုလည်းဆုံးဖြတ်ချက်တွေလုပ်ဖို့လည်းလိုပါတယ်။နောက်ဒီကိစ္စကတစ်နှစ်ထဲနဲ့လည်းပြီးမှာမဟုတ်ဘူး။နှစ်တိုင်းနှစ်တိုင်းဖြစ်လာမယ့်ကိစ္စဖြစ်တယ်။နောက်အဓိကအရေးကြီးဆုံးကလည်းရန်ကုန်မြို့မှာလည်းမကောက်ပဲမြို့ပဲဖြစ်ဖြစ်ဒီလိုမိုးရွာလာပြီဆိုရင်ရှင်ဥမာဆိုရေတွင်းဆိုလို့ရှိရင်ရေတွင်းကရေတွေကအပြင်ကအရေးအညစ်တွေပါလာပြီးတော့အတန်ရှင်းတာဖြစ်နိုင်တယ်။ရေကြီးလို့ရှိရင်မင်္ဂလာပိုက်တွေကလည်းအိမ်မိုးရေတွေနဲ့ရောပြီးတော့မတန့်တဲ့ကိစ္စဆက်မှုလည်းမှုလုပ်ငန်းတွေမှာတုံးကြတဲ့ဓာတုပစ္စည်းအခြားပစ္စည်းဓာတ်မြောစာတွေစားရတဲ့ညဉ့်ညမ်းမှုတွေပညာပေးကလည်းအများကြီးလိုပါတယ်။မိုက်ကအစာလူတွေအနေနဲ့ပြရလွဲကူအောင်ဘယ်လိုလုပ်မလဲဆိုတဲ့ရေရှိစီမံကိန်းတွေအများကြီးလိုပါတယ်
။တဘာဝဝင်းကျင်အင်ဂျင်နီယာဒေါ်အေးကြီးရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့အမည်ပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆက်ကြအောင်
ဘောဂင်မြို့တဲ့သိပ္ပံနဲ့နိဗ္ဗာန်ကဏ္ဍကိုနားဆင်ကြရတာပါခင်ဗျာ။ VOE ကနေစနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ
်။မရိဒန်ဆူရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ။ ကုလသမဂ္ဂလူ့ခွင့်ရေးကောင်စီအနေနဲ့လူ့ခွင့်ရေးကိုအလေးနဲ့ဆောင်ရွက်တဲ့အဖွဲ့အစည်းတစ်ခုဖြစ်အောင်ပြုပြင်ပြောင်းလဲဖို့အမေရိကန်ပြည်ထောင်စုကပြီးခဲ့တဲ့နှစ်မှာစူးစမ်းဆောင်ရွက်ခဲ့ပါတယ်။စိတ်မကောင်းစရာကပြုပြင်ပြောင်းလဲဖို့အမေရိကန်ရဲ့တိုက်တွန်းချက်ကိုလက်မခံခဲ့ဘူးလို့ကုလသမဂ္ဂဆိုင်ရာအမေရိကန်အမြဲတမ်းကိုယ်စားလှယ်နီကီဟေးလီကပြောကြားခဲ့ပါတယ်
။ Human rights abusers continue to serve on and be elected to the council. The world's most inhumane regimes continue to
ကောင်စီမှာလူ့ခွင့်ရေးချိုးဖောက်သူတွေဆက်လက်ပါဝင်နေတယ်။ရွေးချယ်ခံနေရတယ်ကဘာမှာလူမဆန်တဲ့လုပ်ရက်တွေအလုံးစုံအစိုးရတွေဟာလေစုံစမ်းစစ်ဆေးခြင်းမခံရဘဲလွတ်မြောက်နေကြပါတယ်။ဒါဒီမကရာထူးရထားတဲ့လူခွင့်ရေးချိုးပေါက်သူတွေဘက်အာယုံမရောက်အောင်လူခွင့်ရေးမှတ်တမ်းတွေကောင်းတဲ့နိုင်ငံတွေအပေါ်ကောင်စီကနိုင်ငံရေးအရာဆက်ပြီးအပြစ်ရှာအသုံးချတာခံနေရပါတယ်
။ဒီအကြောင်းအချက်တွေကြောင့်အမေရိကန်ပြည်ထောင်စုကကုလသမဂ္ဂလူခွင့်ရေးကောင်စီကနေတရားဝင်နှုတ်ထွက်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုရဲ့အဓိကညှိမှန်းချက်ကကဘာပေါ်ကလူခွင့်ရေးအချိုးဖောက်ဆုံးသူတွေကိုလူခွင့်ရေးကောင်စီထဲမှအဖွဲ့ဝင်မဖြစ်အောင်တားဆီးနိုင်ဖို့ဖြစ်ပါတယ်။ကဘာမှာလူခွင့်ရေးအမှတ်တမ်းအညံ့ဖျင်းဆုံးနိုင်ငံတစ်ခုလို့သိကြတဲ့ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံကကောင်စီဝင်အဖြစ်နဲ့ရွေးချယ်ခံခဲ့ရပါတယ်။ဒီဇင်ဘာနဲ့ဇန်နဝါရီလတုန်းကအီရန်မှာဆန္ဒထုတ်ဖော်ခဲ့ကြတဲ့ဆန္ဒပြသူတွေတပ်ဖြတ်ခံရရာနဲ့ချီဖမ်းဆီးခံခဲ့ရပေမဲ့အီရန်အစိုးရအပေါ်ကောင်စီကတုံ့ပြန်အရေးယူဖို့ပြတ်ကွက်ခဲ့ပါတယ်။အစ္စရေးနဲ့ပတ်သက်ရင်လည်းတစ်ဖက်သက်ပတ်လိုက်နေတာကြာလှပြီလို့အသံမကြီးဟေလီကပြောပါရယ်။တခြားပြည်နိုင်ငံမှလုံးမခံရတာမျိုးအစ္စရေးတနိုင်ငံနဲ့အတွေ့ရည်ရွယ်တဲ့ကောင်စီရဲ့ agenda item 7ဆက်ရှိနေတာကိုအမေရိကန်ပြည်ထောင်စုကလက်မခံဘူးဆိုတာကိုပြီးခဲ့တဲ့နှစ်ကပြက်ပြက်သားသားပြောကြားခဲ့ပါရယ်။ဒီနှစ်စံပိုင်းကလည်းလူခွင့်ရေးကောင်စီကအစ္စရေးအပေါ်ဆုံးဖြတ်ချက်၅ခုချမှတ်ခဲ့ပါရယ်။ဒီအရေးအတွက်ကမြောက်ကိုရီးယား၊အီရန်နဲ့ဆီးရီးယားနိုင်ငံတွေအပေါ်ချမှတ်တဲ့ဆုံးဖြတ်ချက်အားလုံးပေါင်းထက်ပိုများတယ်လို့တပ်အမတ်ကြီးဟေလီကပြောပါတယ်။အမေရိကန်ပြည်ထောင်စုဟာကမ္ဘာမှာလူသားချင်းစာနာမှုဆိုင်ရာအကူအညီအများဆုံးပေးတဲ့နိုင်ငံ၊ဖိနှိပ်ခံရသူတွေလွတ်မြောက်အောင်ကြိုးပမ်းပေးတဲ့နိုင်ငံတစ်ခုအနေနဲ့လူခွင့်ရေးကိုအလေးပေးဆောင်ရွက်တဲ့အစဉ်အလာကိုဂုဏ်ယူစွာဆက်လက်ထိန်းသိမ်းသွားမှာဖြစ်ပါတယ်။အမေရိကန်စနစ်အတိုင်းတခြားသူတွေလိုက်လို့အောင်အမေရိကန်ကမကြိုးစားပေမဲ့ဖန်ဆင်းရှင်ကပေးထားတဲ့လူခွင့်ရေးကိုလူတိုင်းခံစား권ရှိရေးကိုအားပေးတယ်လို့တပ်အမတ်ကြီးဟေလီကပြောပါတယ်။ဒါကြောင့်ကုလသမဂ္ဂလူခွင့်ရေးကောင်စီဆိုတဲ့နာမည်နဲ့မထိုက်တန်တဲ့အဖွဲ့အစည်းကနေအမေရိကန်ပြည်ထောင်စုကနှုတ်ထွက်တယ်လို့ပြောကြားခဲ့ပါတယ
်။အမေရိကန်စိုးရိမ်သဘောထားအမြင်အာဖို့ကိုတင်ပြလုပ်ပြီးပါပြီ
။ဒီနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး view ရဲ့အာဘော်မှုကြောင့်သိစေအပ်ပါတယ်ခင်ဗျာ view အနေထုတ်လွှင့်တာတွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ burmese@voanews.com ကိုစာရေးသားနိုင်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုကိုကျော်သိန်းကပြောပြပေးပါအောင်ဗျာ
ကုလသမဂ္ဂဒေမူဂျိုအန်တိုနီယိုဂူဒရက်စ်နဲ့ကမ္ဘာ့ဥက္ကဋ္ဌဂျင်မြောင်ကင်းတို့ဟာမြန်မာနိုင်ငံကထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်ထောင်ပေါင်းများစွာရဲ့လူအပ်ချက်တွေကိုစစ်ဆေးဖို့အတွက်ဇူလိုင်လ1ရက်တနင်္ဂနွေနေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားရောက်မယ်လို့ကုလသမဂ္ဂကတောက်ကြနေမှာသတင်းထုတ်ပြန်ပါတယ်။ဒီနှစ်ရက်ကြာအခီးစဉ်ဟာ2019ခုနှစ်အတွင်းအများဆုံးထွက်ပြေးလာတဲ့ဒုက္ခသည်တွေကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့စာနာကူညီမှုနဲ့နိုင်ငံတကာအတိုင်းအဝန်ကပိုပြီးလှုပ်ဆောင်မှုလိုအပ်တာကိုအထူးဖော်ပြမှာဖြစ်တယ်လို့ကုလသမဂ္ဂထုတ်ပြန်ကြမှာဖော်ပြထားပါတယ်။မြန်မာစိုးရနဲ့ကုလသမဂ္ဂအကြသဘောပြကြတဲ့အထက်ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေမြန်မာနိုင်ငံကိုပြန်လာတဲ့အခါနိုင်ငံသားဖြစ်ခွင့်ဒါမှမဟုတ်နိုင်ငံတွင်လူလူလတ်လတ်သွားလာနိုင်မှုတွေနဲ့ပတ်သက်တဲ့အာမခံချက်တွေကိုရှင်းရှင်းလင်းလင်းရေးသားထားတာမရှိဘူးလို့ဇွန်လ29ရက်နေ့ Reuters သတင်းတပုတ်မှာဖော်ပြထားပါတယ်။ပြည်တော်စုညဉ့်ဉိုင်းညီလာခံ27ရာစုပင်လုံတတိယအစည်းအဝေးကိုဇူလိုင်လ17ရက်နေ့ကနေ16ရက်နေ့ထိနေပြည်တော်ပြည်ဆိုင်ရာ Convention ဘူဌာနမှာကျင်းပမယ်ကြောင်းနိုင်ငံတော်အတမင်ငယ်ပို့ကိုယုံ Facebook စာမျက်နှာမှာတင်ထားတဲ့သတင်းတပုတ်မှာဖော်ပြထားပါတယ်။အခုကျင်းပမယ့်အစည်းအဝေးကို NCA လက်မှတ်မထိုးပါသေးတဲ့လူမျိုးစုတိုင်းသားလက်နက်ကိုင် EAအိုးအဖွဲ့တွေကဘယ်အဖွဲ့တွေကိုဖိတ်မယ်ဆိုတာအတိအကျမသိရသေးပါဘူး။ဒီနေ့ကျင်းပမယ့်နိုင်ငံကဆက်ဆွမ်းရေးတိုင်ပွဲမှာမြန်မာ၊ဗီယက်နမ်၊ဖိလစ်ပိုင်၊ပါကစ္စတန်၊ဆူဒန်နဲ့အယ်ဂျီးရီးယားစုစုပေါင်း6နိုင်ငံပထမဆုံးအကြိမ်ပါဝင်ရှင်တန်ကြမယ်လို့ရုရှားကော်ဝေးဝန်ကြီးဆာဂေးရှွိုင်ဂူကတောက်ကြနေကပြောပါတယ်။ MMA 1 Championship Middleweight Champion မြန်မာစစ်ဘောအုံးလို့နာမည်ကျော်တဲ့အောင်လအန်ဆန်းဟာတောက်ကြနေရန်ကုန်မှာလုပ်တဲ့ Spirit of War ကိုကံပညာတိုင်ပေါင်းစုံအသုံးပြုရှင်နဲ့ထိုးသက်တဲ့ပွဲမှာ Champion ဘွဲ့ကိုကာကွယ်နိုင်လိုက်ပါတယ်ခင်ဗျာ။
ကျေးဇူးပါခင်ဗျာတင်ပြချင်းတို့ကိုကိုကျော်ကျော်သိန်းပြောပြခဲ့တာပါဒီမိနစ်အတွက်အစီအစဉ်ထုတ်လို့ရေးမှုကကိုကျော်အောင်လင်းဖြစ်ပါတယ်အတန်နှွင့်အင်းနဲ့ကတော့ Heat Zone ဖြစ်ပါတယ် VOA American တန်းမိနစ်ဖက်မြန်မာဘာသာအစီအစဉ်ကို line လိုမီတာ24 40 51နဲ့ line လက်190တို့ကနေထုတ်လွှင့်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ
တော်ရစီမြန်နဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းကြမြင့်ကြပါစေကျွန်တော်ညဝင်းအောင်ပ
This program has come to you from the Voice of America, Washington.